Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2015ခုနှစ်စက်တင်ဘာလ4ရက်တောက်ကြနေညဘက်အစီအစဉ်တွေစတင်နေပါပြီ။လိုင်းလမီတာ190၊လိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ကျမခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမတင်ကြီးထိုက်ပါရွှေပြောင်းချေချသူတွေကိုပို့ပြီးတော့လက်ခံဖို့ဥရောပတမကကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကတောင်းဆိုလိုက်ပါတယ်အမေရိကန်ပြည်တော်စုမှာတော့ဆယ်စုနှစ်တခုအတွင်းမှာအလုံးလက်မဲ့နှုံတာအနှိမ်ဆုံးအစ်စ်ကိုကြဆင်းသွားပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုကိုရန်နိုင်တဲ့အတူပြောပြပေးပါမယ်ရှင
်ဆက်ပြီးတော့နားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့အရှိအာရှနဲ့ပစိဖိတ်ရေးရအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်လို့
နိုင်ငံတကာကဘာတွေပဲမလို့ပဲအကြံပြုတိုက်တွန်းနေပါသေး။ကျွန်တော်တို့နိုင်ငံအစိုးရကလည်းသူတို့မှာသူတို့အုံအကြံတာနဲ့သူတို့ရှိပြီးသားဖြစ်နေတာပေါ့နော်။ဆိုတဲ့အခါကျတော့အဲ့ဒီ
ဝန်ကြီးဒန်နီယယ်ရက်ဆာရဲ့မြန်မာပြည်ခီးစဉ်အကြောင်းကိုလည်းနိုင်ငံတကာသတင်းတွေအပြီးမှအနာဆင်ကြရပါမယ်ရှင်။တရုတ်ပြည်ကိုရောက်နေတဲ့သမရဦးသိန်းစိန်နဲ့တရုတ်သမရရှီချင်းပင်တို့ဟာနယ်စပ်အေဂျင့်တည်ငြိမ်ရေးနဲ့ကုန်သွယ်မှုတွေအတွက်ဆွေးနွေးခဲ့ကြပါတယ်။ရွေးကောက်ပွဲကော်မရှင်ကချမှတ်တဲ့စည်းကမ်းတွေပေါ်မှာနိုင်ငံရေးပါတီတွေရဲ့တုံ့ပြန်ချက်နဲ့ရွေးကောက်ပွဲအတွက်လုံလောက်တဲ့ရန်ပုံငွေမရှိရင်ကြဲကြဲပြန့်ပြန့်စောင့်ကြည့်အကဲမခတ်နိုင်ဘူးဆိုတဲ့အမေရိကန်အခြေစိုက်အဖွဲ့တစ်ခုရဲ့ပြောကြားချက်တွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုမတ်တိန်ကီထိုက်နဲ့ကိုရန်နိုင်တို့ကကြီးညာပေးပါမယ်ရှင်။
ခေါလုံခွေရာရဲ့အတွက်ဥရောပနေဆက်တီထံကိုအလုံးရင်းနဲ့ဝင်ရောက်လာကြတဲ့ရွှေပြောင်းအခြေချသူတွေအရေးဖြေလျှော့ပေးနိုင်ဖို့ဥရောပသမဂ္ဂအနေနဲ့ဒုက္ခသည်နှစ်သိန်းကျော်တို့ကိုလူစုလူဝေးလိုက်နေရာချထားပြီးအစည်းအဝေးတစ်ခုအနေနဲ့လက်ခံဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကတောင်းဆိုလိုက်ပါတယ်။ဒုက္ခသည်တွေရဲ့အမှန်တကယ်လိုအပ်ချက်တွေကိုအခုအညီပေးရမှာဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးတို့ပူးပေါင်းဆောင်ရွက်ရမယ့်အစည်းအဝေးတစ်ခုကိုဥရောပသမဂ္ဂကချမှတ်အကောင့်ထဲပေါ်ပေးဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအန်တိုနီယိုဂူတာရက်စ်ကဒီကနေ့တောက်ချာနေမှာခြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒုက္ခသည်အရေးဟာဥရောပသမဂ္ဂအတွက်စဉ်းစားအပြေရှာရမယ့်ကိစ္စဖြစ်တယ်လို့မစ္စတာဂူတာရက်စ်ကပြောပါတယ်။ဥရောပသမဂ္ဂအနေနဲ့ဒီကိစ္စအပေါ်မှာကွဲလွဲနေကြမယ်ဆိုရင်တော့လူမောင်ခိုသမားတွေနဲ့လူကုန်ကူးသူတို့အတွက်အကျိုးအမြတ်တွေရှိသွားစေလိမ့်မယ်လို့လည်းသူကထပ်လောင်းပြောပါတယ်။ဆီးရီးယားဒုက္ခသည်9000တို့ကိုမူလကလက်ခံဖို့သဘောတူထားတဲ့ဗြိတိန်နိုင်ငံကလည်းနောက်ထပ်1000နဲ့ချီပြီးတိုးမြင့်လက်ခံသွားမယ်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကဒီကနေ့မှကြေညာပါတယ်။တချိန်တည်းမှာပဲဟန်ဂေရီနိုင်ငံဘေ့ချ်ကဲမြို့မှာလည်းရာနဲ့ချီတဲ့ရွှေပြောင်းအခြေချသူတို့ကယထာဘော်ကဆင်းဖို့ငင်းဆန်နေကြပါတယ်။သူတို့ကတော့ဒုက္ခသည်ခိုလုံခွင့်ရှောက်ထားမှု၈သိန်းကျော်လက်ခံမယ်လို့ကြေညာထားတဲ့ဂျာမနီနိုင်ငံစီတွားရောက်ဖို့မျှော်လင့်ချက်နဲ့ဟန်ဂေရီမြို့တော်ဘူဒါပတ်စ်ကနေယထာစီးခဲ့ကြသူတွေဖြစ်ပါတယ်။ဥရောပသမဂ္ဂရဲ့စီမံစည်းကမ်းအတိုင်းရွှေပြောင်းအခြေချသူတို့ကိုမဖြစ်မနေစည်းရင်းသွင်းရမှာဖြစ်တယ်လို့လည်းဟန်ဂေရီအာဏာပိုင်တို့ကအခုကံပြောဆိုနေကြပါတယ်ရှင်။
အမေရိကန်သမ္မတဘရက်အိုဘားမားဟာဆော်ဒီဘီယန်ဆာမန်ကိုအင်မီရော့မှာဒီကနေ့တောက်ကြနေမှာလက်ခံတွေ့ဆုံသွားမှာဖြစ်ပါတယ်။အီရတ်၊ယီမန်နဲ့ဆီးရီးယားနိုင်ငံတွေမှာဖြစ်နေတဲ့စစ်ပွဲတွေနဲ့အရှေ့လေပိုင်းဒေသတွင်အီရန်နိုင်ငံရဲ့အပြုအမူတွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေချိန်မှာပဲဆော်ဒီခေါင်းဆောင်ဟာအမေရိကန်ပြည်ထောင်စုကိုပထမဆုံးအကြိမ်လာရောက်တာဖြစ်ပါတယ်။သမ္မတအိုဘားမားနဲ့ဆော်ဒီဘီယန်ဆာမန်တို့နောက်ဆုံးတွေ့ဆုံခဲ့တာကတော့ပြီးခဲ့တဲ့ဇန်နဝါရီလကဆော်ဒီအာရေဗျနိုင်ငံမှာဖြစ်ပါတယ်။အင်မီရော့မှာဒီကနေ့တောက်ကြနေတွေ့ဆုံမှုဟာပြီးခဲ့တဲ့မေလ14ရက်နေ့ဒေတာရင်းထိပ်သီးအစည်းအဝေးပြီးတဲ့နောက်တွေ့ဆုံမှုဖြစ်ပါတယ်။အဲ့ဒီထိပ်သီးအစည်းအဝေးအတွင်းမှာတော့အီရတ်နိုင်ငံရဲ့နျူကလ িয়ার သဘောအီရန်နိုင်ငံရဲ့နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီးစိုးရိမ်မှုတွေကိုဖြေဖျောက်ဖို့အတွက်သမ္မတဥပမာဟာပင်လယ်ကွေ့ဒေတာခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံဘက်ကဖြစ်လာနိုင်ခြေရှိတဲ့ချင်းကြောက်မှုတွေကိုရင်ဆိုင်တဲ့နေရာမှာစွမ်းရည်မြင့်တင်တိစောက်သွားဖို့အတွက်ဆော်ဒီအာရေဗျနိုင်ငံနဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်သွားဖို့ကိစ္စကိုဒီကနေ့တွေ့ဆုံမှုအတွင်းအဓိကထားဆွေးနွေးသွားဖို့ရှိပါတယ်ခင်ဗျာ။
အမေရိကန်သမ္မတဥဘာမအနေနဲ့အီရန်နျူကလ িয়ার အရေးသဘောတူညီချက်နဲ့ပတ်သက်လို့အမေရိကန်ဒီမိုကရက်လွှတ်တော်အမတ်တို့ရဲ့ထောက်ခံမဲ့အတော်လေးရရှိထားတာကြောင့်အီရန်သဘောတူညီချက်အပေါ်မှာ Republican ကြီးစိုးတဲ့လွှတ်တော်ဘက်ကကန့်ကွက်ခဲ့ရင်သမ္မတအနေနဲ့ဗီတိုအာဏာသုံးပေးချဖို့အတွက်အထောက်အကူဖြစ်သွားစေတာဖြစ်ပါတယ်။ဒါပေမဲ့လည်းသမ္မတဥဘာမအနေနဲ့ဗီတိုအာဏာသုံးပေးချနိုင်လောက်တဲ့အထိတော့လုံလောက်တဲ့ထောက်ခံမဲ့မရသေးပါဘူး။လွှတ်တော်နှစ်ရပ်စလုံးတို့ကတော့လွှတ်တော်နှစ်ရက်စလုံးတို့ကခေါင်းဆောင်တို့ကတော့အီရန်နျူကလ িয়ার အရေးသဘောတူညီချက်အပေါ်ပြန်လည်သုံးသပ်ပြီးမဲခွဲနိုင်တဲ့ဥပဒေအရအီရန်နျူကလ িয়ার အရေးသဘောတူညီချက်ကိုတားဆီးမယ်လို့ကတိပြုပြောဆိုထားပါတယ်ရှင်။
မရကန်ပြည်တော်စုရဲ့အလုံးလက်မဲ့နှုန်းတာဟာ9နှစ်ခွဲတာကာလအတွင်းအနေဆုံးအဆင့်အဖြစ်ပြီးခဲ့တဲ့ဩဂတ်လအတွင်း 9.1 ရာခိုင်နှုန်းကိုရောက်ကြသွားပါတယ်။ဒါဟာဆိုရင်ဇူလိုင်လကရှိခဲ့တဲ့နှုန်းထက် 0.2 ရာခိုင်နှုန်းရောသွားတာလည်းဖြစ်ပါတယ်။အမေရိကန်စီးပွားရေးဟာအတတင်အလုတ်ကင်ပေါင်း 13,300 ဖန်တီးပေးနိုင်ခဲ့တယ်လို့အမေရိကန်အလုတ်သမားရေးရာဌာနကဒီကနေ့တောက်ကြနေထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဒီပမာဏကစီးပွားရေးပညာရှင်အများစုခံမှန်းခဲ့ကြတာထက်တော့ယောနေပါတယ်။ကျမကြီးဆောင်ရှောက်မှုနဲ့ငွေချေးဝန်ဆောင်မှုဆိုင်ရာလုပ်ငန်းကဏ္ဍတို့ကနေအလုတ်ကင်တစ်တွေရရှိခဲ့ပေမဲ့တတ်ထူးတူပေါ်ရေးနဲ့ကုန်ထုတ်လို့ရေးပိုင်းမှာတော့အလုတ်ကင်တို့ဆုံးရှုံးခဲ့ကြတယ်လို့လည်းအစီရင်ခံစာကဖော်ပြပါတယ်။အမေရိကန်အလုတ်သမားဌာနကအခုထုတ်ပြန်တဲ့အစီရင်ခံစာအချက်လက်တို့ကိုအဓိကမိညာပြီးအမေရိကန်ဗဟိုဘဏ်ကအတိုးနှုန်းစံသတ်မှတ်ချက်ကိုဘယ်ချိန်မှဘယ်လောက်တိုးမြင့်မလဲဆိုတာကိုဆုံးဖြတ်မှာလည်းဖြစ်ပါတယ်။အမေရိကန်ဗဟိုဘဏ်အတိုးနှုန်းထားကလည်းဗနာရေးအကြက်တဲကနေစီးပွားရေးပြန်လည်ဖွံ့ဖြိုးလာအောင်လှုပ်ဆောင်နေရတဲ့2008ခုနှစ်ကတည်းကစလို့အနိုင်ဆုံးလည်းဖြစ်ပါတယ်။အလုံးလက်မဲ့နှုန်းကျဆင်းလာတာကြောင့်စီးပွားရေးပြန်လည်ထူထောင်ရေးမှာအတိုးနှုန်းနည်းနည်းနဲ့ရှေ့ဆက်ပြီးထောက်ပံ့ပေးဖို့မလိုအပ်တော့ဘူးဆိုတဲ့သဘောလက္ခဏာဆောင်းပါတယ်။ဒါပေမဲ့လည်းအလုတ်ကင်ဖန်တီးပေးနိုင်တဲ့ပမာဏအပေါ်မှာကျေနပ်အားရစရာမရှိသေးတာကြောင့်တော့လက်တလုံးမှာအတိုးနှုန်းမြင့်မဲ့အရေးကိုလည်းဆိုင်းငံ့ထားတဲ့ဆိုတဲ့ပြောဆိုချက်တွေကိုအထောက်ပံ့ဖြစ်စေမဲ့အနေထားလည်းရှိနေပါတယ်ခင်ဗျာ။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေမြန်မာပိုင်းစီစဉ်ကနေတောက်ချာနေညပိုင်းအတွက်သတင်းတွေဆက်ပြီးပြောပြပေးနေပါတယ်ရှင်။တရုတ်နိုင်ငံဘေကျင်းမြို့တော်ကိုရောက်ရှိနေတဲ့မြန်မာသမ္မတဦးသိန်းစိန်ကိုတရုတ်သမ္မတရှီကျင်းဖင်ကဒီကနေ့မှပဲတရုတ်ပြည်သူခမဆောင်ကြီးမှလက်ခံတွေ့ဆုံခဲ့ပါတယ်။သမ္မတဦးသိန်းစိန်ကမနေ့ကတော့တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပတဲ့ဒုတိယကမ္ဘာစစ်ပြီးဆုံးတဲ့နှစ်90ပြည့်စစ်ရေးပြအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။တရုတ်မြန်မာနယ်စပ်တည်ငြိမ်ရေးနဲ့ကုန်သွယ်ရေးတိုးမြှင့်နိုင်ဖို့ကိစ္စတွေကိုနှစ်နိုင်ငံခေါင်းဆောင်တို့ဆွေးနွေးခဲ့ကြတယ်လို့လဲဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန်ကျော်က VOA မြန်မာပိုင်းကိုပြောဆိုခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ကိုကန့်ဒေသမှာမြန်မာအစိုးရတပ်နဲ့ကိုကန့်လက်နက်ကိုင်တို့ကြားလက်နက်ချီကြာမြင့်ခဲ့တဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံသားတချို့သေဆုံးတောင်းနဲ့ချီတဲ့စစ်ရှောင်ဒုက္ခသည်တွေကိုလည်းတရုတ်ဘက်ကလက်ခံဆောင်ရှောက်ခဲ့ရတာဖြစ်ပါတယ်။ကိုကန့်ဒေသတိုက်ပွဲတွေနဲ့ပတ်သက်ပြီးတရုတ်ဘက်ကတရုတ်နိုင်ငံဆိုင်ရာမြန်မာတန်ယုံတာဝန်ခံတို့ကိုခေါ်ယူတွေ့ဆုံသတိပေးခဲ့တယ်လို့နေဆက်ဒေသတည်ငြိမ်ရေးကိုမြန်မာအစိုးရဘက်ကတေချာအောင်လှုပ်ဆောင်ဖို့ကိုလည်းပြောဆိုခဲ့တာဖြစ်ပါတယ်ရှင်။
အခုသတင်းပတ်အစောပိုင်းကထိုင်းနဲ့ကမ္ဘောဒီးယားနယ်စပ်နာမှာဖမ်းဆီးမိခဲ့တဲ့သူဟာလူ20ကျော်တည်ဆုံးခဲ့တဲ့ဘန်ကောက်မြို့ကဟိန္ဒူနတ်ဘုရားကျောင်းမှာဘုံခွဲတိုက်ခိုက်ခဲ့သူတော့မဖြစ်နိုင်ဘူးလို့ထိုင်းရဲကပြောလိုက်ပါတယ်။ယူဆူဖူမရိုင်လီဆိုတဲ့အဆိုပါတန်တရားရှိသူစီကနေ DNA စစ်ဆေးချက်တွေအရသူဟာဘုံပေါက်ကွဲတဲ့နေရာကနေရရှိတဲ့ DNA နဲ့ကိုက်ညီမှုမရှိဘူးလို့ထိုင်းမျိုးသားရဲတပ်ဖွဲ့ရဲ့ပြောခွင့်ရပရာဝတ်တဗွန်ဆရီကတောက်ကြနေမှာပြောလိုက်ပါတယ်။ဒါပေမဲ့မရိုင်လီဟာဒီဘုံခွဲတိုက်ခိုက်မှုနဲ့တော့တေချာပေါက်ပါဝင်ပတ်သက်နေတယ်လို့လည်းပြောပါတယ်။သူရဲ့ DNA ကိုဘုံလုတဲ့ပစ္စည်းတွေအများပြဖမ်းဆီးမိတဲ့တိုက်ခန်းမှာတွေ့ရှိခဲ့တယ်လို့လည်းမှတ်ချက်ပေးပါတယ်။အခုအချိန်နေကြောင်းထိုင်းနိုင်ငံမှာလူအသေးပြောက်အများဆုံးဖြစ်ခဲ့တဲ့ဩဂတ်လ18ရက်တိုက်ခိုက်မှုကိုဘသူကလုပ်ခဲ့တယ်ဆိုတာကိုစုံစမ်းစစ်ဆေးမှုဟာတခါကွင်းဆက်ပြတ်သွားခဲ့တယ်လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ။
အိန္ဒိယနဲ့ပါကစ္စတန်နယ်စပ်ကက်ရှမီးယားဒေသမှာနယ်စပ်ဖြတ်ကျော်ပစ်ခတ်မှုတွေရပ်တန့်သွားဖို့ထိထိရောက်ရောက်တုံ့ပြန်ဖို့အိန္ဒိယအစိုးရကိုအိန္ဒိယဘက်ခြမ်းမှနေထိုင်ကြတဲ့ကက်ရှမီးယားဒေသခံတို့ကတောင်းဆိုလိုက်ပါတယ်။ကက်ရှမီးယားဒေသကတော့အိန္ဒိယနဲ့ပါကစ္စတန်ကြားပိုက်ဆိုင်မှုအငင်းပွားနေပြီးနှစ်နိုင်ငံတို့ကြားနယ်မြေခွဲခြားထိန်းချုပ်ထားတာဖြစ်ပါတယ်။ဒီကနေ့စက်တင်ဘာလ4ရက်နေ့မနေ့2နာရီလောက်မှာဂျာမူးနဲ့ကက်ရှမီးယားဒေသဘက်မှရှိတဲ့ရွာတွေပေါ်ပါကစ္စတန်စစ်တပ်ကအပြစ်ခတ်ရက်စဲရေးကိုချိုးဖောက်ပြီးပြစ်ခတ်ခဲ့တာကြောင့်အပြန်အလှန်ပြစ်ခတ်မှုတွေတကြော့ပြန်ဖြစ်လာခဲ့တာဖြစ်ပါတယ်။မနေ့အစောပိုင်းအပြန်အလှန်ပြစ်ခတ်မှုတွေကြောင့်ဒေသခံတွေစိုးရိမ်ထိတ်လန့်ခဲ့ကြရပြီးတညလုံးမအိပ်နိုင်ဖြစ်ခဲ့ကြတယ်လို့လည်းဒေသခံတို့ကပြောပါတယ်။ကက်ရှမီးယားဒေသအရေးနဲ့ပတ်သက်ပြီးတော့အိန္ဒိယနယ်ခြားဆောင်တပ်နဲ့ပါကစ္စတန်စစ်တပ်တို့စက်တင်ဘာလ3ရက်နေ့ကနေ13ရက်နေ့အထိတွေ့ဆုံဆွေးနွေးဖို့အစီအစဉ်ခဲ့ကြတာလည်းဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကင်တက်ကီပြည်နယ်မှာလိင်တူချင်းလက်ထက်တဲ့ဇုံတွဲတွေကိုထိမ်းမြားလက်ထက်တဲ့ license ထုတ်ပေးဖို့တရားသူကြီးရဲ့အမိန့်ကိုညှဉ်းဆန်းခဲ့တဲ့ခရိုင်တရားရုံးရဲ့စီးရီးကိုတရားရုံးကမထင်မဲ့မြင်လုပ်တဲ့အမှုနဲ့ထောင်ဒဏ်တရချမှတ်လိုက်ပါတယ်။အဲဒါကြောင့်အဆိုပါတရားရုံးရဲ့စီးရီးဟာ၆ရက်နေ့ညကထောင်ထဲမှာတညနေခဲ့ရပါတယ်။လက်ထက်ခွဲမှာလက်မှတ်ထိုးပေးဖို့တရားရုံးရဲ့အမိန့်ကို ရိုဝန်ခဲ AI တရားရုံးဆရေကင်ဒေးဗစ်ကလိုင်းနာခြင်းမရှိဘဲဒါဟာသူမရဲ့ဘာသာရေးယုံကြည်မှုကိုချိုးဖောက်နေတာဖြစ်တယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ
တောက်ကြနေညာပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရနိုင်တို့ကြီးညာပေးခဲ့တာပါအခုကစားပြီးမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်မြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲဟာပြည်သူလူထုရဲ့မဲဆန္ဒတွေနဲ့အညီရလတ်ထွက်လာတဲ့ရွေးကောက်ပွဲဖြစ်မှသာမြန်မာအစိုးရကပြုပြင်ပြောင်းလဲမှုကိုတကယ်လုပ်နေတယ်ဆိုတာနိုင်ငံတကာကလက်ခံနိုင်မှာဖြစ်တယ်လို့အရှေ့အာရှနဲ့ပစိဖိတ်ရေးရအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ကမြန်မာအာဏာပိုင်တွေနဲ့တွေ့ဆုံတဲ့အချိန်မှာပြောဆိုသွားပါတယ်ဒီသတင်းကိုတော့ကိုညံဝင်းအောင်ကပြောပြပေးမှာပါရှင
်အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ဟာပြည်ထောင်စုဝန်ကြီးဒုဗိုလ်ချုပ်ကြီးကိုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးအစိုးရညီညွတ်ရေးဖော်ဆောင်မှုအဖွဲ့ဒုဥက္ကဋ္ဌဝန်ကြီးဦးအောင်မင်းတို့နဲ့ဒီကနေ့မှတီးခြားစီတွေ့ဆုံခဲ့တာပါဝန်ကြီးဦးအောင်မင်းနဲ့တွေ့ဆုံစဉ်မှာရွေးကောက်ပွဲကိစ္စအပြစ်ခတ်ရစဲရေးကိစ္စတွေပေါ်အမေရိကန်ပြည်ထောင်စုရဲ့သဘောထားကိုရှင်းလင်းပြောဆိုသွားပါတယ်ရွေးကောက်ပွဲဟာလူထုလက်ခံနိုင်တဲ့ရွေးကောက်ပွဲမျိုးဖြစ်မှသာမြန်မာအစိုးရကပြုပြင်ပြောင်းလဲမှုတွေလုပ်နေတယ်ဆိုတာသိသာမှာဖြစ်တယ်လို့မစ္စတာဒန်နီယယ်ရက်ဆာကဝန်ကြီးဦးအောင်မင်းကိုပြောဆိုသွားကြောင်းအဲ့ဒီတွေ့ဆုံပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့မြန်မာညီညွတ်ရေးစင်တာ MPC ရဲ့တာဝန်ရှိသူတူဖြစ်တဲ့ဦးမင်းစောဦးကပြောပါတယ်
။ဟောအဓိကတော့ဝန်ကြီးဦးအောင်မင်းတို့ဆောင်ရွက်နေတဲ့ဒီညီညွတ်ရေးအနေနဲ့ဒီအဆင့်ထိရောက်လာတဲ့အပေါ်မှာသူတို့အနေနဲ့အများကြီးအပြစ်မပြုတဲ့ဆိုတဲ့ဟာတို့တစ်ခါတည်းပြောသွားပါတယ်။အဲသူတို့အနေနဲ့ကတော့ပေါ့နော်ဒီဟာကိုဒီလက်မှတ်ထိုးနိုင်တဲ့အဆင့်ခုဒီရအောင်လုပ်ပြီးတော့ဒီညီညွတ်ရေးကိုဆက်လုပ်သွားဖို့လို့သူတို့အနေနဲ့မျှော်လင့်နေဆိုတဲ့ကြောင့်ပြောသွားတယ်ပေါ့နော်။နောက်တစ်ခုတော့ election ပေါ့ election ကတော့ဒီလက်ရှိအစိုးရရဲ့ပေါ့နော်ပြည်ရင်ပြောင်းလဲမှုတွေကိုဒီ election ကရေးချိန်တစ်ခုအနေနဲ့ဒါကိုပြသပါမှာပါဆိုတဲ့သဘောကိုပြောသွားတယ်ဆိုလိုတဲ့ဟာတော့ဒီ election ကဒီလူမှုလက်ခံနိုင်တဲ့လူမှုရဲ့တကယ်မဲဆန္ဒအနေနဲ့အမီပေါ့နော်ရလာထွက်လာတယ်ဆိုလို့ရှိရင်တော့ဒါဒီပြည်ရင်ပြောင်းလဲမှုတွေကိုဆက်လက်ပြီးတော့လုပ်နေတယ်ဆိုတဲ့ပင်ကိတ္တတရံဆောင်းမယ်ပေါ့နော်ဆိုတဲ့ဟာကိုလည်းဒါကိုလည်းပြောသွားပါ
ဝန်ကြီးဦးအောင်မင်းဘက်ကပြန်လည်ရှင်းပြခဲ့တာနဲ့ပတ်သက်လို့ဦးမင်းစောဦးပြောတာက
အစိုးရဘက်က agreement ခုဖြစ်လာပေါ့နော်ဒါက NCO ပြီးသွားတဲ့အစီအစဉ်ဖြစ်လာအောင်ဆက်လာဘယ်လိုမျိုးညှိနှိုင်းခဲ့ရဆိုတဲ့ဟာလည်းရှင်းပြတယ်နောက်ပြီးတော့အခုကြံနေတာဖြစ်တယ်ဟလာအဖွဲ့အလုံးပါမှလက်မှတ်ထိုးရေးတောင်းမှုဘယ်လိုနီးလန်းရှာမလဲဆိုတဲ့နီးလန်းမှာအစိုးရအနေနဲ့ကတော့အားလုံးပါဝင်ရေးဆိုတဲ့ဘူးမဖြစ်ပေဘူးဘယ်အဖွဲ့တွေကဘယ်လိုရှင်းမှာဘယ်လိုပါမလဲဆိုတာတော့ဟလာနီးလန်းနဲ့ရှာပြီးလို့ပြောတယ်ဆိုတဲ့ဟာဒီတော့ရှင်းပြပါပ
ါလက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ဟာစက်တင်ဘာလ3ရက်ကနေ5ရက်နေ့ထိသူ့ရဲ့3ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းရွေးကောက်ပွဲကိစ္စအပြစ်ရညီညွတ်ရေးကိစ္စနဲ့လူ့အခွင့်အရေးအခြေအနေတွေကိုမြန်မာအာဏာပိုင်တွေနဲ့ရောနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့ပါတွေ့ဆုံဆွေးနွေးသွားမယ်လို့သိရပါတယ်အခုလိုနိုင်ငံတကာအကြီးအကဲတွေကမြန်မာအစိုးရကိုလာရောက်တိုက်တွန်းဆွေးနွေးပေမဲ့လည်းမြန်မာအစိုးရကိုယ်တိုင်ကအပြောင်းလဲတွေကိုဖော်ဆောင်တာအားနည်းနေသေးတယ်လို့Gender Equality Network ရဲ့တာဝန်ရှိသူတူဖြစ်တဲ့မမ်မေစပယ်ဖြူကသုံးသပ်ပြောဆိုပါတယ်
။ကျွန်တော်တို့နိုင်ငံရဲ့လက်ရှိအခြေအနေကဘယ်လိုဖြစ်နေလဲဆိုတော့ဟိုနိုင်ငံတကာကတော့ဖြစ်တဲ့အရာတွေအဦးစားပေးတဲ့အရာတွေပေါ့နော်တိုက်တွန်းတာတွေကတော့လုပ်နေကြတာပါပဲ။ဒါမှလည်းခက်တာကအဲ့ဒီအကြံပြုတိုက်တွန်းချက်တွေကတိတ်တီးတိုးလို့မပေါက်ဘူးလို့ကျွန်တော်တို့ကတော့အဲ့လိုမြင်တာပါပဲ။အခုဒီတနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရဲ့စိတ်သဘောတူစာချုပ်တို့ပေါ့နော်။ပြီးတော့ဒီကျွန်တော်တို့မျိုးဆောင်ဥပဒေလို့ခေါ်တဲ့ကိစ္စတို့မှဆိုရင်လည်းအမေရိကန်တန်ရုံအနေနဲ့ရောအမေရိကန်နိုင်ငံအစိုးရအနေနဲ့ရောကျွန်တော်တို့အစိုးရကိုတိုက်တွန်းတာတွေနိုင်ငံတော်တော်များများကတော့ဖြစ်တဲ့ဟာတွေကိုသူတို့တိုက်တွန်းအားပေးနေတာပဲဒါပေမဲ့အခုချိန်ထိကတော့ကျွန်တော်တို့မျှော်လင့်ချက်ဝေးနေသေးပဲပေါ့နော
်အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ဟာဒေါ်အောင်ဆန်းစုကြည်နဲ့အခြားသောအရက်ဖက်လူအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့အတူစက်တင်ဘာလ9ရက်နေ့မှာတီးခြားစီတွေ့ဆုံသွားဖို့ရှိပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြခဲ့တာပါ VOA American တန်ရဲ့တောက်ကြနေညာပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အထူးအစီအစဉ်ဖြစ်သတင်းပတ်ကုံစနစ်တင်းငွေရုပ်မြင်သံကြားတင်ဆက်မှုတွေမှာနိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်စက်တင်ဘာလကုန်ပိုင်းကစတင်ပြီးတော့လဲနေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနားရီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျိုလူကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ရှင်။
ဒ
VOA American တန်ရဲ့တောက်ကြံနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုကြန့်ရှိနေသေးတဲ့မြန်မာသတင်းဆောင်ပါတစ်ပုဒ်ကိုဆက်ပြီးတော့ပြောပြပေးပါဦးမယ်။တိုင်းရင်းသားလက်နက်ကင်တပ်တွေနဲ့ဆစ်ဖြစ်နေတဲ့တရုတ်မြန်မာနှစ်နိုင်ငံနယ်စပ်တည်ငြိမ်အေးချမ်းပြီးကုန်သွယ်မှုတွေအခုထက်ပိုပြီးတော့တိုးတက်လာစေဖို့သမ္မတဦးသိန်းစိန်နဲ့တရုတ်သမ္မတရှီကျင်ပင်တို့ဆွေးနွေးခဲ့ကြပါတယ်။တရုတ်နိုင်ငံမှာကျင်းပတဲ့ဖက်စစ်ဂျပန်ကိုအောင်နိုင်ခြင်းအနှစ်80ပြည့်အခမ်းအနားကိုသမ္မတဦးသိန်းစိန်ကပီကင်းမြို့မှာစက်တင်ဘာ3ရက်နေ့ကသွားရောက်တက်ရောက်ခဲ့ပြီးတော့ဒီကနေ့မှာတော့တရုတ်မြန်မာသမ္မတနှစ်ဦးတီးတန့်တွေ့ဆုံဆွေးနွေးခဲ့ကြတာပါ။အပြည့်အစုံကိုကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်။
တရုတ်နိုင်ငံပီကင်းမြို့တော် TNMN ရင်းမြစ်မှာမနေ့ကကျင်းပတဲ့ဒုတိယကမ္ဘာစစ်အတွင်းဖက်စစ်ဂျပန်ကိုအောင်နိုင်ခြင်းအနှစ်80ပြည့်အခမ်းအနားကိုသမ္မတဦးသိန်းစိန်တွားတက်ခဲ့တာဖြစ်ပါတယ်။အဲ့ဒီအခမ်းအနားကိုအခြားနိုင်ငံတွေကနိုင်ငံတော်အကြီးအကဲ30ဝန်းကျင်နဲ့တက်ရောက်ကြတာဖြစ်ပါတယ်။ဒီကနေ့မှာတော့တရုတ်သမ္မတရှီကျင်းပင်နဲ့မြန်မာသမ္မတဦးသိန်းစိန်တို့ဟာတရုတ်မြန်မာနှစ်နိုင်ငံနယ်စပ်တည်ငြိမ်ပြီးကုန်သွယ်မှုပိုတိုးတက်လာစေဖို့ကိစ္စတွေကိုဆွေးနွေးကြတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနဒုဝန်ကြီးဦးတန့်ကျော်က VOA ကိုပြောပါတယ်။
နော်အဓိကတော့ဟလာနှစ်ဖက်လုံးကနေဇတ်လုံချွေးကြီးမှာဟလာပို့ပြီးတော့စနစ်တကျဖြစ်ဖို့ရယ်နော်ဒါငြိမ်းချမ်းရေးရရှိဖို့ရယ်နော်ကျွန်တော်တို့နိုင်ငံသားမှာဒါကုန်သွယ်မှုလုပ်ငန်းကဟလာဒီငြိမ်းချမ်းရေးရှိမှသာလျှင်ဖြစ်မှာ ਉ ဖြစ်မဲ့အတွက်ဒီနေဇတ်ဒါနှစ်ဖက်ကြားမှာဒါလုံချွေးကြီးကိစ္စကတော့ရုပ်စာကတော့ဆွေးနွေးတယ်ဆိုတော့ဒါဟိုဆွေးနွေးရမယ့်ကိစ္စဖြစ်တဲ့အတွက်ကျွန်တော်ဒီနေ့ရတဲ့အချိန်လေးမှာတော့ဒါဆွေးနွေးကြတာပါပဲ
ဆွေးနွေးပွဲရဲ့အသေးစိတ်အကြောင်းအရာတွေကိုတော့လောလောဆယ်မသိရသေးပါဘူးမြန်မာနိုင်ငံမှာတိုင်းသားလက်နက်ကင်တွေနဲ့ဖြစ်နေတဲ့ပြည်ရင်းစစ်ကိုအဆုံးမတတ်နိုင်ဘူးဆိုရင်မြန်မာနိုင်ငံဟာ fail state ကြာဆုံးနိုင်ငံတော်အဖြစ်ကိုရောက်သွားမှာဖြစ်တယ်လို့အဲ့ဒီရဲ့အကျိုးဆက်အဖြစ်တရုတ်နိုင်ငံကိုပါလာပြီးရိုက်ခတ်မှာဖြစ်တယ်လို့တရုတ်အစိုးရပိုင်းသတင်းမီဒီယာတွေကသမ္မတဦးသိန်းစိန်တရုတ်နိုင်ငံကိုရောက်မလာခင်အခုရက်ပိုင်းအတွင်းရေးသားဖော်ပြကြကြောင်းယူနန်ပြည်နယ်မှာရှိတဲ့တရုတ်မြန်မာအရေးကျွမ်းကျင်သူဒေါက်တာလှကျော်စောကပြောပါတယ်
။ဗမာပြည်ရဲ့အခုအနှစ်60ကျော်ပြည်ရင်းစစ်ဟာတဲ့ဗမာတပ်မတော်ကလည်းဟိုးနေစွန်နေပြားတီသူအားပါတဲ့တမယိုးကြလက်နက်တွေပဲမလာနိုင်ဘူးတဲ့။အဲတခါနေစွန်နေပြားမှာရှိတဲ့လူမျိုးစုဟိုတိုက်ခိုက်နေတဲ့လူတွေကလည်းမျိုးပြအထိဆင်းပြီးတော့ဗမာတပ်မတော်မတိုင်နိုင်ဘူးတဲ့။ဒီတိုင်းကြီးဆက်သွားနေတော့ဒီပြည်ရင်းစစ်ကမရနိုင်ဘူးတဲ့အနှစ်60အဲ့တော့မရနိုင်လို့ရှိရင်တော့ဗမာပြည်ဟာမကြခင်ကြာဆုံးနိုင်ငံကြီးဖြစ်နိုင်တာပေါ့အဲ့တော့ဖြစ်ရတဲ့အကြောင်းရင်းကတဲ့ပြည်မကဗမာတွေကလူမျိုးစုတွေရသင်ရထိုက်တဲ့အခွင့်အရေးတွေကိုမျှမျှတတခွဲဝင်မပေးလို့ဖြစ်တာပဲတဲ့ဗမာနိုင်ငံကတကယ်လို့များကြာဆုံးနိုင်ငံဖြစ်သွားရင်ကျန်တဲ့နိုင်ငံတွေကိုပါဆွဲခေါ်သွားနိုင်တယ်တဲ့တရုတ်ပြည်နယ်လည်းနေဆက်မင်းကြီးကအကြီးကြီးရှိတဲ့အရှိကြီးရှိတဲ့အတွက်ကြောင့်ဒီဗမာပြည်ရဲ့မတည်မငြိမ်ဖြစ်မှုဟာတရုတ်ပြည်ကိုလည်းကြရဲ့ရိုက်နိုင်တယ်တဲ့ဒါကြောင့်မလို့ဗမာပြည်ရဲ့ဒီပြည်တွင်းရေးကိစ္စကိုပြည်တွင်းရေးတက်တက်သဘောမထားပဲနဲ့ဒီကုလသမဂ္ဂလိုဟာမျိုးအေးစင်လိုဟာမျိုးကဝင်ရောက်ကူညီပြီးတော့အပြူသဘောဆောင်ပြီးဖြည့်ရှင်းပေးသင့်ပါတယ်လို့အဲ့လိုရေးထားတာဒီတွေ့ရတယ်ရှင့်
တရုတ်နိုင်ငံဘက်ကလူလာတဲ့အတိုင်းမြန်မာအစိုးရကလည်းတိုင်းဒေသလက်နက်ကင်တွေနဲ့တနိုင်ငံလုံးအပြစ်ခတ်ရဲစဲရေး NCA စာချုပ်ချုပ်ဆိုနိုင်ဖို့ကြိုးစားနေတာပါဒါပေမဲ့အဖွဲ့အားလုံးပါဝင်လက်မှတ်ရေးထိုးဖို့မတည်ကြသေးပဲဖြစ်နေပါတယ် NCA အပြစ်ရစာချုပ်လက်မှတ်ထိုးမဲ့အခြေအနေနဲ့ပတ်သက်လို့ဒေါက်တာလှကျော်စောကအခုလိုသုံးသပ်ပါတယ်
အဲ့တော့အဲ့အပြစ်ခတ်ရဲစဲရေးအဖွဲ့အားလုံးပါဝင်ပြီးထိုးလိုက်နိုင်တာအကောင်းဆုံးပဲဖြစ်တယ်ဒီလိုမထိုးနိုင်ပဲနဲ့တချို့တစ်ဝက်ပဲထိုးနိုင်တယ်ပဲထားနော်အရင်တော့ဟလာကျမတို့ပါတီပြတ်သွားပြီးတော့သူတို့လုတ်ခဲ့တဲ့အပြစ်ခရက်ဆေးရေးစာချုပ်မျိုးတဲ့တော့အဆင့်သာနိုင်တယ်။အခုကကအသိသက်ပြည့်အဖြစ်နဲ့နိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံခြားကဟာတွေပါဝင်လာတာဖြစ်တော့အဲဒီအခုဦးသိန်းစိန်အစိုးရပဲဖြစ်ဖြစ်သူနဲ့ပေါင်းတဲ့ဗမာတပ်မတော်ကပဲဖြစ်ဖြစ်ဒီဟာကိုအသိအမှန်မပြုချင်လဲမရဘူးဗျာ။ဒါပေမဲ့အခုကြည့်ရတာတော့သိပ်ဖြစ်နိုင်မို့လွယ်ဘူးအဲ့တော့တချို့အဖွဲ့ကြီးကခွဲပြီးတော့ထိုးလိုက်တာဖြစ်ကောင်းဖြစ်နိုင်တယ်ဒါမဲ့ဒါကလည်းသိအစိုးကြီးလို့တော့ကျွန်တော်တို့ကြည့်လို့မရပါဘူ
းတရုတ်မြန်မာနှစ်နိုင်ငံနယ်စပ်နားမှာမြန်မာတပ်မတော်ဟာကိုကန်တပ်ဖွဲ့ကချင်း KIO တပ်ဖွဲ့တွေနဲ့တိုက်ပွဲတွေမကြာခဏဖြစ်ခဲ့တယ်လို့မြန်မာတပ်မတော်ကပြစ်ခတ်မှုကြောင့်လက်နက်ကြီးတွေတရုတ်နိုင်ငံထဲကျရောက်ပြီးတရုတ်နိုင်ငံသားတချို့တေဆုံးခဲ့ရပါတယ်ဒီလိုနယ်စပ်မတည်မငြိမ်ဖြစ်ခဲ့တာကြောင့်တရုတ်စစ်တပ်ကလည်းနယ်စပ်မှာစစ်အင်အားတိုးချဲ့ချပြီးလုံခြုံရေးယူခဲ့တာမျိုးတွေရှိခဲ့ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်စုံစမ်းတင်ပြခဲ့တာပါရှင်။အခုဆက်ပြီးရွေးကောက်ပွဲနဲ့သက်ဆိုင်တဲ့သတင်းလွှာတွေကိုထုတ်လွှင့်ပေးသွားပါဦးမယ်။ မက်ဆွဲစီယုံမှုနဲ့စူဝေးဟောပြောမှုတွေမှာရွေးကောက်ပွဲကော်မရှင်ကချမှတ်ထားတဲ့စီကံချက်တွေကနိုင်ငံရေးပါတီတွေအတွက်အခက်အခဲဖြစ်နေစေတယ်လို့နိုင်ငံရေးပါတီတွေကပြောကြပါတယ်။နိုင်ငံရေးပါတီတွေအနေနဲ့စူဝေးဟောပြောမက်ဆွဲမှုနဲ့ပတ်သက်လို့မနေ့ကရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့ညွှန်ကြားချက်အမှတ်1မြင်းဆောင်2014သို့မဟုတ်နိုင်ငံရေးပါတီများနဲ့ကိုယ်စားလှယ်လောင်းများလိုက်နာရမယ့်စီကံတွေကိုလိုက်နာဖို့ထပ်ပြီးတော့သတိပေးထားတာပါဒီအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကသတင်းပေးပို့ထားပါတယ်ရှင
်မနေ့ကရွေးကောက်ပွဲကော်မရှင်ရဲ့သတိပေးချက်ပေါ်နိုင်ငံရေးပါတီတွေကတော့မဲဆွယ်စည်းရုံးမှုတွေမှာအချိန်နေရာကန့်သတ်မှုတွေရှိနေပြီးအခက်အခဲတွေရှိနေတယ်လို့အခုလိုပြောဆိုလိုက်တာပါရခိုင်အမျိုးသားပါတီကဒေါက်တာအေးမောင်ကမဲဆွယ်စည်းရုံးမှုမှာနိုင်ငံရေးပါတီတွေအနေနဲ့ကြုံတွေ့နေရတဲ့အခက်အခဲကိုသူကခုလိုပြောပြပါတယ်
ဒီလာရီကမိုးမပြတ်သေးဘူးဗျမိုးမပြတ်သေးလို့ကျေးလက်ဒေသတွေမှာလည်းတချို့နေရာမှာ flat ဖြစ်တာပေါ့နော်နေရာခက်ခဲလေးပဲပေါ့အဲ့ဒီမှာဘာသာရေးကိုနော်ဒီနိုင်ငံရေးမှာအသုံးမပြုရဘူးဒီမှာအစိုးရရဲ့နော်ဒီဖောက်ဦးတွေနော်ဒီ public area တွေကိုရှောင်ရမယ်သုံးကျင်သက်ဆိုင်ရာအာဏာမရဲ့ခွင့်ပြုချက်ယူရမယ်ဆိုတဲ့အခါမှာကျွန်တော်တို့နေရာတွေကခက်တက်တာတွေဖြစ်လာတာပေါ့ရုပ်စီဘုံချင်းကဥပဒေအရလေရုပ်ကပ်ဖို့ကော်မရှင်အာဏာကပတ်တမ်းပြင်တာပေါ့တမလို့နဲ့ချစ်ဆက်ထားတဲ့အစိုးရရဲ့လက်ရှိအရှုံးပုံရန်ရကလည်းရှိတဲ့အခါမှာတမလို့သားနဲ့တည်ရမိသားစုပေါ်မှာရုံးမုံဘုံလူရင်းပါတီရဲ့လူမုံဘုံရှိမှလို့ကျွန်တော်ဆိုနေပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဗဟိုအလုံးမှုဆောင်ဦးထွန်းထွန်းဟိန်ကလည်းမဲဆွယ်စည်းရုံးမှုမှာရှိနေတဲ့ကန့်သက်ချက်တွေနဲ့ပတ်သက်ပြီးအခုလို့ပြောပြပါတယ
်ဒီရုပ်တော်ပဲတက်တော်ကိုရလောင်းကြည့်ကြည့်ရပြီ15ရက်အတွင်းမှာအတူရဲ့မဲဆန္ဒနယ်ထဲမှာသူကဒီဆောင်ရမယ့်ကိစ္စတွေကိုဒီစိုးရိမ်ခါတင်ရမယ်ဆိုတဲ့ကိစ္စမျိုးပေါ့နော်အဲ့ဒါတွေကဒါတော်တော်ခက်တဲ့ကိစ္စပဲလေ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့ညွှန်ကြားချက်1မြင်းဆောင်2014ဟာမဲဆွယ်စည်းရုံးမှုများပြုလုပ်ဖို့အတွက်မဲဆွယ်စည်းရုံးခွင့်ကိုသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲတွေကိုတင်ပြရမယ်သဘောမျိုးပါဝင်နေတဲ့အတွက်နိုင်ငံရေးပါတီအများစုကဒီညွှန်ကြားချက်ထုတ်ပြန်စဉ်ကပင်ထောက်ပြဝေဖန်မှုတွေရှိခဲ့ပါတယ်မနေ့ကထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်မှာလည်းမဲဆွယ်စည်းရုံးနာမှာဥပဒေနဲ့အညီလွတ်လပ်၍တရားမျှတမှုရှိစေရန်2014ဇူလိုင်လအတွင်းကထုတ်ပြန်ခဲ့တဲ့ညွှန်ကြားချက်1မြင်းဆောင်2014အပါအဝင်နိုင်ငံရေးပါတီများအားလုံးသဘောတူပြီးပြီးခဲ့တဲ့ဇူလိုင်လအတွင်းကထုတ်ပြန်ထားခဲ့တဲ့နိုင်ငံရေးပါတီများနဲ့ကိုယ်စားလှယ်လောင်းများကျင့်ဝတ်ကိုလိုက်နာကြဖို့ရွေးကောက်ပွဲကော်မရှင်ကထပ်မံတတိပေးထားပါတယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကတော့မဲဆွယ်စည်းရုံးမှုနဲ့ပတ်သက်ပြီးပြဋ္ဌာန်းထားတဲ့ဥပဒေတွေအတိုင်းလှုပ်ဆောင်ကြဖို့ပြောဆိုထားပါတယ
်အသည့်တရားနဲ့ကျင့်ဝတ်နဲ့နော်တို့ဒါတွေလုပ်ကြတို့ဒါတွေမလုပ်ကြတို့တလူပြောမှာတလူမပြောကြအောင်ခဲကျင့်ဝတ်နဲ့ခဲလုပ်ကြအောင်ဆိုတော့ဒီကျင့်ဝတ်ကလည်းခဲချင်းဆွဲနော်ခဲချင်းဆွဲပြီးခဲချင်းသဘောတူညီကျယူခဲချင်းချင်းချင်းပြန်လာလေးစားတို့တို့ပါကျွန်တော်တို့စောင့်ကြည့်နေမယ်ဒီလောက်ပဲကျွန်တော်ပြောလိုက်ပါတယ်နော်အဲ့ဒါကျွန်တော်ဘက်ကတော့ဒီနှစ်တော်စနေပဲဖြည့်ရှုံးမှု
ရခိုင်အမျိုးသားပါတီကထောက်ထားအင်းမောင်ကနိုင်ငံရေးပါတီတွေအနေနဲ့ဆွေးနွေးစည်းရုံးမှုမှာပုတ်ခတ်တာမဟုတ်ပေမဲ့အကြောင်းအရာတစ်ခုအပေါ်ဆွေးနွေးတာတွေရှိနိုင်ကြောင်းဒီအပေါ်မှာတိုက်ခိုက်မှုလို့မတုံ့တပ်ပဲနားလည်ပေးဖို့လိုအပ်ကြောင်းသူကခုလိုပြောပါတယ
်တပ်ပလုတာတွေမိသားစုတွေရဲ့နေဖို့သက်ဆိုင်ရာတိုင်းဒေသပါတီတွေကစည်းရုံးမှာပေါ့ဗျာကိုဒေသမှာရှိကြတာကိုအဲ့လိုစည်းရုံးခြင်းကိုတတ်မလို့ဖြုတ်ခွေးတယ်လို့တတ်ပါမှာလားဂါမျိုးမျိုးသားနိုင်ငံရေးဦးဆောင်တဲ့တတ်မလို့ဆက်လုပ်ပါလားကြားနေပါလေဆိုရင်လည်းမဖြစ်တော့ရိုးသားနိုင်ငံကြီးကိုဥဆောင်ပါတယ်ဆိုရင်လည်းမဖြစ်တော့ဥဆောင်နေကြောင်းကိုတက်တည်ပြဖို့လိုတယ်အဲ့တော့အဲ့ဒီအလေးကိုပြောတာကတတ်မလို့ကိုပုတ်ခတ်တယ်လို့ပြောမှလားတတ်မလို့ကအမိအဖဆိုတာမျိုးနဲ့တွားနေတာကိုသူမနော်ကိုပါတီရဲ့နော်လာရီမန်းချက်ရဲ့ချက်ကိုတင်ပြတဲ့ခါမှလည်းခစ်တွေကတော့ဖြတ်တန်းလာတာပေါ့ဗျာအဲ့ဒီခစ်တွေကဘလို့တင်ခန်းစာယူပြီးမှဘလို့တည်ဆောက်နေဆိုတာမျိုးကတော့ပြောရမှာပေါ့
လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ့်လွှတ်တော်ကိုယ်စားလှယ်လောင်းတွေဟာစူဝေးဟောပြောခြင်းနဲ့မဲဆွယ်စည်းရုံးခြင်းတို့ကိုလာမယ့်စက်တင်ဘာ၈ရက်ကနေနိုဝင်ဘာ၆ရက်နေ့ထိလှုပ်ဆောင်သွားရမှာပါ။ဒါပေမဲ့ခုချိန်ထိအချောသက်ရွေးကောက်ပွဲဝင်ရမယ့်ကိုယ်စားလှယ်လောင်းစည်းရင်းကိုရွေးကောက်ပွဲကော်မရှင်ဘက်ကမထုတ်ပြန်နိုင်သေးပါဘူး။ရှောက်ထားသူ6000ကျော်တဲ့က80ကျော်ပယ်ခံရတယ်လို့ပဲရွေးကောက်ပွဲကော်မရှင်ကကြေညာထားပြီးဝင်ရောက်ရှင်ပြိုင်ရမယ့်လွှတ်တော်ကိုယ်စားလှယ်လောင်းအမည်စည်းရင်းကိုတော့ဒီနေ့ထက်ထိကြေညာထားခြင်းမရှိသေးပါဘူး။
ရန်ကုန်ခြေဆိုင်ဖွေးသတင်းတောက်အမေခါပါ လုံလောက်တဲ့ရန်ပုံငွေမရှိတာကြောင့်လာမယ့်2025အထွေထွေရွေးကောက်ပွဲကိုကြဲကြဲပြန့်ပြန့်စောင့်ကြည့်အကဲခတ်နိုင်တော့မှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုအခြေစိုက် International Republican Institute IRI ကတာဝန်ရှိသူတွေကပြောပါတယ်လာမယ့်2025ရွေးကောက်ပွဲမှာအချိန်တိုကာလအတွင်းစောင့်ကြည့်လေ့လာကြမယ့်အဖွဲ့တချို့ကိုခွင့်ပြုပေးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ဆွေးနွေးနေတယ်လို့လည်း IRI ကပြောပါတယ်။အပြည့်စုံကိုတော့ VOA သတင်းတောက်မမြင့်မြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင
်။မကြာခင်ကျင်းပတော့မယ့်2025ထွေထွေရွေးကောက်ပွဲမှာရန်မုံဝေခက်ခဲကြအောင် IRI နေနဲ့ကြည်ကြည်ပြန့်ပြန့်ပါဝင်အကဲခတ်စောင့်ကြည့်နိုင်မှာမဟုတ်ဘူးလို့International Republican Institute IRI ရဲ့ဌာနကိုယ်စားလှယ် Steve Sima က VOE နဲ့တည်ထောင်တွေ့ဆုံခန်းမှာအခုလိုပြောဆိုသွားပါတယ
်။ So IRI we were unfortunately able to secure funding to conduct a large scale observation and so there are
ကံမကောင်းကြောင်းမလားဆိုတဲ့ပဲလုံလောက်တဲ့ရံပုံငွေမရှိတာကြောင့်ဒီရွေးကောက်ပွဲကိုကြဲကြဲပြန့်ပြန့်အကဲဖြတ်ဆောင်ကြည့်နိုင်မှာမဟုတ်ပါဘူး။ဒါပေမဲ့ခြားအဖွဲ့အစည်းတွေဖြစ်တဲ့ Carter Center နဲ့ EU ဥရောပသမဂ္ဂကကဲဖြတ်ဆောင်ကြည့်တဲ့အဖွဲ့တွေပါဝင်ကြမှာပါ။ IRI အနေနဲ့ချိန်တိုကာလမှာကဲဖြတ်ဆောင်ကြည့်မယ့်အဖွဲ့တွေကိုခွင့်ပြုပေးဖို့ UEC နဲ့အခုဆွေးနွေးနေပါတယ်။ရန်ပုံငွေအခက်ခဲကြောင့်ကြေကြေပြန့်ပြန့်တော့ဆောင်ကြည့်နိုင်မှာမဟုတ်ပါဘူး
။ International Republican Institute IRI ဟာ US ရဲ့ရန်ပုံငွေနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ကိုအဓိကအကောင့်ထည့်ဖော်နေတာဖြစ်ပြီးပြီးခဲ့တဲ့နှစ်နှစ်အတွင်းကနေဒါအစိုးရနဲ့ American အခြေစိုက် NED တို့ကပံ့ပိုးတဲ့ရန်ပုံငွေနဲ့နိုင်ငံရေးပါတီတွေအရက်ဖက်ဖွဲ့စည်းတွေအတွက်ရွေးကောက်ပွဲဆိုင်ရာပညာပေးလုပ်ငန်းတွေကိုအကောင့်ထည့်ဖော်နေတာလည်းဖြစ်ပါတယ်။2025အထွေထွေရွေးကောက်ပွဲမကျင်းပမီမဲဆွယ်စည်းရုံးရေးကာလအတွင်းကိုယ်စားလှယ်လောင်းတွေအနေနဲ့လွတ်လပ်စွာမဲဆွယ်စည်းရုံးခွင့်ရဖို့အရေးကြီးတယ်လို့စတိစီမာကပြောဆိုလိုက်ပါတယ်။ IRI အနေနဲ့မကြာခင်မှာစတင်တော့မဲဆွယ်စည်းရုံးရေးနဲ့ပတ်သက်လို့ကြိုတင်အကဲမဖြတ်လိုဘူးလို့စတိစီမာကအခုလိုပြောဆိုလိုက်ပါတယ်
။ You know IRI's you know our program has been working withpolitical parties to
equip them. I ngani nangan ye party တွေကိုမဲဆွယ်စည်းရုံးရေးအတွက်အသုံးဝင်မဲ့နှိပညာတွေကိုလိုအပ်တယ်လို့ပံ့ပိုးပေးနေပါတယ်။မဲဆွယ်စည်းရုံးရေးခင်းကျင်းကိုအခုချိန်မှာကြိုတင်ခန့်မှန်းလို့မရသေးပါဘူး။ကျွန်တော်တို့နီးကပ်စောင့်ကြည့်နေမှာပါ။ကိုယ်စားလှယ်လောင်းတွေအနေနဲ့လွတ်လွတ်လပ်လပ်မဲဆွယ်စည်းရုံးနိုင်လိမ့်မယ်လို့လည်းမျှော်လင့်ပါတယ်။မဲဆန္ဒရှင်တွေအနေနဲ့ကဘယ်သူကအကောင်းဆုံးအကျိုးပြုနိုင်မလဲဆိုတာကိုရွေးချယ်နိုင်ဖို့အတွက်မဲဆွယ်စည်းရုံးရေးကအရေးကြီးပါတယ်။မဲဆွယ်စည်းရုံးရေးကရှေ့ဘက်ထဲမှာစတင်တော့မှာဆိုတော့ကြိုတင်ပြီးတော့အကဲမဖြတ်လို့ပါဘူး။အဲ့ဒီခါကျမှကျွန်တော်တို့အနီးကပ်စောင့်ကြည့်သွားကြမှာပါ
International Republican Institute IRI ဟာငင်းငင်းကြင်ကြင်နဲ့ဒီမိုကရေစီနီးကြခေါင်းဆောင်တွေရွေးချယ်ဖို့နဲ့တိုက်ခါရှိတဲ့ရွေးကောက်ပွဲတွေကျင်းပဖို့ကမ္ဘာတဝန်းအကူအညီပေးနေတဲ့အဖွဲ့အစည်းလေးဖြစ်ပါတယ်1995ခုနှစ်ကစပြီးနိုင်ငံပေါင်း38နိုင်ငံမှာနိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့အစည်းပေါင်း89ခုကိုဖြန့်ကျက်ထားတာလည်းဖြစ်ပါတယ
်ရန်ကုန်ခြေဆိုင် VOA သတင်းတောက်မြင့်မြင့်ခိုင်စုံစမ်းတင်ပြခဲ့တာပါအခုတခါတော့စနေနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုလည်းဖိတ်ခေါ်ပါရစေရှင
်သရရှိမြခင်လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုအတွက်အမည်စင်းတင်သွင်းထားကြတဲ့ကုစလေ6000ကျော်တွေကနေပြီးတော့80ကျော်ကိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ပယ်ဖျက်ခဲ့ပါတယ်ကုစလေလောင်းရည်ချင်းတက်မှတ်မှုနဲ့ပတ်သက်လို့တည်စဲဥပဒေတွေနောက်ရွေးကောက်ပွဲဆိုင်ရာဥပဒေတွေနဲ့ညှိစွန်းလာကြောင်းလို့ဆိုပါတယ်ဒီအတွက်ဒီကိုယ်စားလှယ်လောင်းရည်ချင်းတမမှုနဲ့ပတ်သက်လို့တည်စဲဥပဒေနဲ့ဒီပေါ်မှာရွေးကောက်ပွဲကော်မရှင်ရဲ့ကိုင်တွယ်မှုတွေကိုလာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်ကိုပြောလိုတာကိုဆွေးနွေးလိုတာကိုမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ရမယ်တော်ရရှင်တွေကိုကြိုဆိုပါရခင
်ဗျာ။ VOA American တန်ရဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုစနေနဲ့အင်္ဂါညဘက်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအီးမေးလ်ကနေပြီးတော့ဆက်သွယ်လို့ရင် bamis@voanews.com ကိုဆက်သွယ်နိုင်တယ်လို့ဖုန်းနံပါတ်ကတော့2923822554ဖြစ်ပါတယ်။VOA American တန်ရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးတဲ့အခါမှာတော့လှိုင်းဒိုမီတာ24 25 32တို့ကနေဖန်ယူနိုင်နိုင်ကြပါတယ်။အဲ့ဒီအချိန်အတွင်းမှာတော့တုတ္တဆောင်လေအမေရိကန်တခွင်အမျိုးသမီးကန္တာနဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေကိုနားဆင်ကြရမှာပါရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး
ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်စက်တင်ဘာလ4ရက်တောက်ကြနေ့ညပိုင်းအသံလွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ဒီအချိန်ပိုင်းအတွင်းမှာတော့အမျိုးသမီးကန္တာနဲ့မြန်မာနိုင်ငံအနှံ့ကရေဘေးတင့်နေကြတဲ့တိုင်းရင်းသားညီကိုမောင်နှမတွေအတွက်အမေရိကန်ပြည်ထောင်စုမှရောက်နေကြတဲ့မြန်မာလူမျိုးတွေကဘယ်လိုကူညီပံ့ပိုးကိုစူးစမ်းနေကြတယ်ဆိုတာကိုတော့
ပွဲမှာကြီးပဲကျွန်တော်တို့18,000ကျော်ရတယ်အဲ့ဒီပွဲမှာတိုင်ငင်နဲ့အခုထက်တိဆက်လက်လူနေတဲ့ဟာဒီနဲ့ဆိုရင် 32,000 ကျော်ပေါ့နော်ကျွန်တော်တို့အားလုံးကောက်ခံရရှိပါတ
ယ်ရေဘေးရန်ပုံငွေရှာဖွေပေးနေတဲ့ကိုရဲလင်းရဲ့ပြောပြချက်နဲ့အစီအစဉ်နောက်ပိုင်းမှာတော့သိပ္ပံနဲ့ဤပညာကဏ္ဍကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်အဲ့လိုအစီအစဉ်တွေကမှအခုရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်အာရှနိုဘယ်ဆုလို့တင်စားကြတဲ့ရီမွန်မက်ဆေဆေးဆုကိုဒီနှစ်အတွက်ချီးမြှင့်ခံရသူ၅ဦးအနက်မြန်မာနိုင်ငံကအခမဲ့နာရေးကူညီမှုအသင်းဥက္ကဋ္ဌဦးကျော်သူလည်းပါဝင်ခဲ့ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကကျင်းပခဲ့တဲ့ဆုပေးပွဲအခမ်းအနားမှာသူ့ရဲ့ဇနီးဖြစ်သူကိုလည်းကျေးဇူးတင်ထိုက်သူတွေ CNN မှာထည့်သွင်းပြောကြားသွားခဲ့ပါတယ်။နာရေးကိစ္စတွေဖြစ်တဲ့အခါမှာကြံရစ်သူမိသားစုအခက်အခဲရင်းငိမ့်အေးဖို့အတွက်တက်အားသမျှအကူအညီပေးနေတဲ့နိုင်ရေးကူညီမှုအသင်းကို2000တခုနှစ်ကစပြီးတော့အကယ်ဒမီနှစ်ထပ်ကွန်းတရုတ်ဆောင်ဦးကျော်သူနဲ့ရွှေစည်းခွဲလိုလူတီများတဲ့ဇနီးဒေါ်မြင့်မြင့်ခင်ဖေတို့ကမတီးခဲ့ကြတာပါပါရမီဖြည့်ပတ်တယောက်အနေနဲ့ဆောင်ရွက်ခဲ့တဲ့ဒီနိုင်ရေးကူညီမှုလုပ်ငန်းတွေအကြောင်းကိုဆက်သွယ်မေးမြန်းခဲ့ထားပါတယ်ဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလတန်ကတင်ပြပေးပါမယ်ရှင်
'Cause it only serves to make me more determined to achieve my final goal.
ဒီမဆိုင်ဆိုင်စုဒီတဲ့အပေါ်ပေါ်လေ။နောက်ဒီကြောက်ရောက်ချင်းမြင်ပေးတဲ့ဖိလစ်ပိုင်းသမ္မတကြီးကိုကြည့်ပြီးတဲ့မြန်မာလူမျိုးတိုင်းမှာပေါင်းစုံလို့လည်းကြည့်ပြီးတဲ့နောက်ကျွန်တော်အဖေအမေကျွန်တော်ရဲ့ဇနီးနောက်ကျွန်တော်ရဲ့ပါသမီးတွေနားလည်းကိုကြည့်တဲ့အချိန်ဒါကြည့်ပြီးတဲ့နောက်တစ်ခုကတော့ကျွန်တော်ကျွန်တော်ဒီလူမျိုးရင်းအလုပ်တွေကိုလုပ်ဖို့တော့အားပေးခဲ့တဲ့ဟိုမြန်မာနိုင်ငံရဲ့စစ်အစိုးရကိုလည်းကြည့်ပြီးတည်နေဆိုပြီးကျွန်တော်ပြောခဲ့ပါ
2015 Ramon Magsaysay ကိုဩဂုတ်လ30ရက်နေ့ကဖိလစ်ပိုင်နိုင်ငံမင်ဒလန်မြို့မှာလက်ခံပြီးအခမဲ့နိုင်ကူညီမှုအသင်းဥက္ကဋ္ဌဦးကျော်သူကသူ့ဘဝမှာကြီးစုတင်ထိုက်တဲ့ပုံကိုယ်တွေနဲ့ပတ်သက်လို့အခုလို VOA ကိုပြောပြခဲ့ရမှာသူဇနီးဖြစ်သူမင်းမြင့်ခင်ဖေခေါ်ရွှေစည်းကွက်ကိုလည်းထက်သွင်းပြောကြားသွားခဲ့တာဖြစ်ပါတယ်။လိုင်ဒေတာကောရီကျောင်းတက်စင်ကဖူးစာဆုံးခဲ့ကြပြီး1988ခုနှစ်မှာသူနဲ့အိမ်တောင်ကျခဲ့တဲ့ဇနီးဖြစ်သူအင်းနဲ့ခင်မွန်းတဲ့ရဲ့ပရဟိတလုပ်ငန်းတွေမှာဘယ်လိုပါရမီဖြည့်ဖို့လှုပ်ဆောင်ခဲ့ပါသလဲ
။ကျောင်းခန္ဓာတော့ကျွန်မမန္တလေးမှာပြမစိုးနိုင်ကူညီမှုသင်ဆက်ရှိပါတယ်။အဲ့မှာကျွန်မအတော်ကနိုင်ကတူပါအဲ့ကလေးကသူတို့ကကျမတို့ရဲ့နှစ်ခွဲလောက်စော်တယ်အဲ့ကလေးကကျမစိတ်ဝင်စားတယ်အဲ့မှာနောက်တော့သူတို့ကလူတုတော်မာတို့ဦးစီးတာပေါ့နော
်
ဆိုတော့ဒီဘက်ကဘဘဥတုခါတို့ကလည်းလှုပ်တော့မယ်ဆိုတော့အတော်ကလည်းရေရန်ကုန်မှာဘဘဥတုခါတို့ရှက်ဥအောင်တဲ့လောက်ကြလိမ့်မယ်စိတ်ဝင်စားရင်တော့ join မလာလို့ပြောတော့အဲ့ကျမမားတို့ရဲ့ anniversary တကူမှာအလုံးကိုတော့ထည့်ရင်လည်းကျမတို့လည်းများများဆုံးဝင်ပါခဲ့တာပ
ါဆရာဥတုခွန်းနေပေါ့နော်ခုလိုမျိုးခမဲ့နိုင်ကိုကြီးတင်ဖြစ်ဖို့ပေါ့နော်ဘလို့ကြောင်းဖန်လာခဲ့ပါလေရှင
်ကျမတို့နိုင်ငံမှာအရန်ဆင်းရပါလေဒီမှာနေရတဲ့သေးချက်ဆိုပြီးတော့သူရပြောကြတယ်လေတကယ်တကယ်တော့အတူပါစီက9,300လောက်ပေါ့နော်ခြားနိုင်ငံတွေနဲ့ဆိုင်တော့မများပါဘူးဒါပေမဲ့ကျမတို့လူမျိုးတွေကဒီရမှာ1,000လောက်ဝင်တဲ့လူမျိုးတွေအများကြီးဖြစ်နေတော့အဲ့လိုလူတွေအတွက်ကျတော့အရန်နိုင်ရေးကထောင်းတယ်လေအဲ့မှာဘာမှဥတုခကလည်းသူကိုယ်တိုင်ကဆေးရုံမှာတက်နေတော့ဘီနာကတည်းကမယ်ဦးတယောက်နေမကောင်းဘူးသားသမီးတွေအရန်ကြည့်ဆိုင်တယ်ဒါပေမဲ့ ရှေးရုံကမရတော့ဘူးဒီအမေဦးအမေကြီးကိုပြန်ခေါ်သွားတော့လို့ပြောလိုက်တဲ့အချိန်မှာသူကခဏလေးတက်ခီသွားငါအောင်မလို့လို့ပါလို့နဲ့ထွက်သွားပြီးလုံးဝပြန်မလာတော့အမေမားတော့သူတို့ကအဲနာရေးရှေးကိုသူတို့ကြောက်တာပေါ့ပြုစုဖို့တော့သူတို့တတ်နိုင်တယ်ပြုစုဖို့လည်းသူတို့ပြန်မလေးပါဘူးသူတို့ကတော့လည်းနာရေးရှေးကိုသူတို့အရင်မတတ်နိုင်တဲ့ခါကျတော့အဲမှာထားတိခဲလိုက်တယ်အမေဦးကြီးကအဲမှာအထီးကျန်စွာပြေရှုံးသွားပြီးတော့ပိုင်ရှင်မဲ့အမေနဲ့တကြုံခံလိုက်ရတယ်။အဲ့ဒီမှာပပဥဒုက္ခကလည်းရှင်းမကောင်းဖြစ်တယ်။ကျမတို့ကလည်းအဲ့ပေါ့နော်ရှင်းရတဲ့အတိုင်းဝိုင်းနေမှာညင်နေကြနေကြတယ်။အဲ့ဒီလိုမျိုးဒုက္ခတွေပေါ့။ဆိုတော့အဲ့ဒါနဲ့ဘုရားဘာသာအချင်းချင်းပေါ့။မလုတာမရှိသေးဘူးဆိုပြီးကျမတို့စာလို့ဖြစ်တာပါ
။အလှတန်းနေပြီးတာတွေကတော့ကိုယ့်မြန်မာတွေကတော့ရေရောတာတွေတော့အများကြီးပဲရှိတာပေါ့နော်။သူတပင်အတုပနဲ့ပတ်သက်တဲ့ဆိုပြီးလို့ရှိရင်တော့လူတွေကအမင်္ဂလာသဘောထားကြတာပေါ့နော်အဲ့ဒီတော့မတ်ရွှေစည်းကတိုဒီလုပ်ငန်းစတဲ့အခါမှာပေါ့နော်အခက်ခဲတွေတော့မလွဲမသွေရင်ဆိုင်ရမယ်ထင်ပါတယ်ရှင
်ဟုတ်တယ်ကျမတို့ပထမဆုံးရင်ဆိုင်ရတော့ဗုဒ္ဓဘာသာမြန်မာလူတွေရဲ့အယူသီးမှုနဲ့သွားသွားလို့ပေါ့နော်လူတွေတန်းနေဆိုရင်သူကမင်္ဂလာရှိတဲ့နေရာချက်ပြေရှိတဲ့နေရာမြင့်မြတ်တဲ့နေရာပဲလူကျင်တော့လူတွေလူနေတာပေါ့လေဒါပေမဲ့ကျမတို့ကအမြဲတမ်းကျမတို့ဘက်ကသူတို့တစ်ခါမှမကြုံဘူးတဲ့ရှားပနာလုပ်ငန်းကြီးတစ်ခုလုံးအဆအဆုံးအခမဲ့ဒီရာမီတာအပြည့်နဲ့အထီးရောက်ဆုံးဝိုင်းဒီကူလိုက်တဲ့ခါကျတော့တဖြည်းဖြည်းတဖြည်းနဲ့သဘောပေါက်လာပြီးတော့အခုတော့လက်ခံလာပါပြီ
။လက်တွေ့လှုပ်ဆောင်ရမှာရောဘလို့အခက်ခဲတွေတွေ့ရပါလိမ့်ရှင်
။အဲလက်တွေ့လှုပ်ဆောင်ရမှာလည်းတချို့လမ်းတွေမှာဆိုရင်လမ်းကိုမစုံအောင်မဆန်ရအောင်လို့ရှိတယ်လေ။ဒီဘက်ကနေဝင်ပြီးဟိုဘက်ကိုပြန်ကြွေထွက်လို့မရတာတချို့ချိန်မှာဒီနေပိုင်းရင်တွေသွားရရင်အခါတလေဆိုကျမတို့ဝန်တန်းတွေ driver တွေတတိနဲ့တောင်ဆွဲထုတ်ခါရတယ်ကျုံခဲ့တယ်သူတို့အင်ရှီလာရက်လို့ဆိုတော့ရန်ကုန်မြို့မှာသာဗနာတခုဖြစ်ရင်သုံးရထားတဲ့ဇလိယရှိရလေအဲ့ဒါကိုကျမတို့ကြောက်တိုက်ချက်ကြရတယ်ဘယ်လိုဖြစ်ရလဲဆိုတော့ကျမတို့ကိုယ်တိုင်မောင်းကြည့်တဲ့အခါဆိုတော့သုံးရထားရင်ကလပ်တရားအနှက်တည်းမကောင်းတော့ဘူးပေါ့ကျမတို့ကသုံးရတော့အိမ်မှာမထားပါနဲ့ထားချင်ရင်ရေခဲတိုက်တစ်ခုမှထားရေခဲတိုက်မှထားကြအောင်လေကျမတို့ကတာဝန်ယူပါမယ်ဒါပေမဲ့တချို့ကမယူသေးတာပေါ့နော်သုံးရထားကိုထားမယ်လို့သူတို့ပြန်တယ်ထင်တဲ့အခါကျကျမတို့ကအဲ့ဒီသုံးရထားတဲ့ body ကြီးကကျမတို့မတည်တော့အဲ့လိုထားထားပြစ်ခဲ့တယ်ထားပြစ်ခဲ့တဲ့အခါကျတော့နောက်ပိုင်းကျတော့သူတို့ကလက်ခံလာတယ်ပေါ့အိမ်မှာလုံးရထားတာဟာအယူသီးမှုတက်တက်ပဲမထားခြင်းအပြင်တော့ကျမကြီးစဉ်ရွတ်တယ်လူတွေအလုံးရှုပ်တက်တာတယ်ဆိုတော့သူလက်ခံသွားပြီအခုတော့အဲ့ဒီစလေးကပြတ်သွားပါအရင်ကမှလည်းမရှိတော့ဘ
ူး။ဘုမရှိစီကတို့ဒီအခမဲ့နိုင်ကူကြီးတင်းစခဲ့တာ2000တခုနှစ်ဆိုတော့ဒီဖြတ်တန်းလာခဲ့တဲ့ခရီးကိုဘယ်လိုသုံးသပ်ပါမလဲရှင်
။ကိုကျော်သူဟာအရင်ကနာမည်ကြီးနေတဲ့ရုပ်ရှင်ဒီရောက်ထောင်ပေါ်ပါနော်။အဲ့ဒီအချိန်မှာကျမအနေနဲ့ဆိုကျမရုပ်ရှင်ကိုဝါသနာမပါအောင်ဒါပေမဲ့သူရဲ့ကြော်ကြားမှုကိုကျမတို့ဒီနိုင်ကူညီမှုအတင်းထောင်တဲ့အချိန်မှာအဆုံးချနိုင်ခဲ့တာတော့ကျမကျေနပ်ခဲ့။အလားကြောင့်လည်းကျမတို့အတင်းကကုတော်သူတို့ဘာဥဒုက္ခတော့ဆိုင်ချက်မှာတော့တမ်းမြောင်တို့ပါတဲ့အတွက်တခြားဖွဲ့စည်းတွေတော့လူတိပုံမြန်နေလူလည်းပိုစိတ်ဝင်စားရပေါ့နော်။အဲ့ဒါအနေနဲ့ကျမတို့ဒီလိုထူထောင်ခဲ့နိုင်ခဲ့တဲ့အတွက်ကျမတို့ကျေနပ်ပါတယ်။ပြီးတော့ကျမတို့ရန်သူမိတ်ဆွေမခွဲပဲနဲ့အားလုံးကိုကူညီခဲ့တယ်။အဲကူညီခဲ့တဲ့အပေါ်မှာလည်းကျမတို့ပီတိတွေအများကြီးဖြစ်ရတယ်ဆိုတော့မမရရဆိုရင်ကျမ2007 September ရေးခင်းမှာဘုန်းကြီးကိုရေးကပ်မိတဲ့အတွက်ကျမ9ရက်ဒီရေးရေးရုံးမှာခေါ်ယူဆက်ရှိခါရတယ်ပေါ့နော်။ကျမညောင်ဆိုအဲ့ဒီမှာကျမကိုစစ်စစ်ရေးမိကြ။အမတို့ကဆက်ဆက်လက်ရှိရသားနဲ့ဘာဖြစ်လို့ရေးခင်းမျိုးမှာဝင်ပါလဲတဲ့။ကျမပြောလိုက်တယ်ကျမကကျမတို့ကပတ်သက်ရှိတဲ့အတွက်ကျမတို့ကဘာပတ်မိလဲလို့။ကဘာပတ်ကြည့်ရတဲ့အခါကျတော့တစ်ချက်ဒီမိုကရေစီနိုင်ငံတွေမှာသူတို့ရဲ့အစိုးရတွေဟာသူတို့ရဲ့တိုင်းပြည်ပြည်သားတွေကိုဘယ်လိုစောင့်ရှောက်လဲဆိုတော့မြင်တယ်လို့မြင်တဲ့အခါကျတော့ကိုယ်နိုင်ငံမှာများဒီလိုဒီမိုကရေစီနဲ့ရမလားဆိုအမှပါမိပါတယ်လို့ဒါပေမဲ့တော်ပါပြီလို့လူမျိုးရေးတော်လုံးချင်စိတ်ကုန်ပါပြီလို့ပြောလိုက်တော့ဘာဖြစ်လို့လဲအမကျမလူမျိုးရေးဆက်လုံနေရင်လို့ကျမလူတွေရဲ့ဒုက္ခတွေကိုဆက်မြင်နေတာမြင်နေလို့ရှိရင်လို့ကျမနောက်ထပ်ဒါမျိုးပေါ့နော်ဒီမိုကရေစီရနိုင်တဲ့လမ်းကြောင်းတွေများတွေ့ရင်ကျမဝင်ပါမိနေအောင်မယ်လို့မပါတော့အဲ့ကြအရင်မေးလာအမရဲ့အဲ့လိုတော့မလုပ်ပါနဲ့ကျမအမေရဲ့မနစ်ကချုပ်ပါခဲ့တယ်ပေါ့အမတို့အတင်းနဲ့ခြားခဲ့တဲ့စိတ်အရှင်ပြေတယ်အမချက်လုပ်ပါဆိုတော့ကျမတို့ရဲ့အကူညီမှုဟာအကုန်လုံးအတွက်ထိရောက်တာကိုမြင်ရတဲ့အတွက်ကျမအဲ့မှာလည်းချီးမြှင့်ဖြစ်ခဲ့ရပါတယ
်ဆိုတော့မရှိစုခဲ့ပြောလို့အခမဲ့နိုင်ရဲ့အကူညီရယူခဲ့တဲ့တာမန်လူတွေအခြေအနေကိုကျမသိချင်
တယ်ခုနောက်ပိုင်းတော့နေရတဲ့ဒီရက်ချက်ဆိုတဲ့စကားလုံးကမရှိတော့ပါဘူး။ဘာလို့ဆိုတော့တည်ရင်တော့ကိုကျော်သူရှိတာပဲဆိုတာဒီတိုင်းကဖြစ်သွားတယ်။ဟိုတုန်းကတော့ရှိတယ်။ဟိုတုန်းကဆိုတော့ကျမတို့ဆရာကြီးဆရာကြီးပြောရင်နီးလေးသူ့ရဲ့အမေရှုံးတဲ့အချိန်မှာ तू ကသူ့အိမ်လေးကိုလိုက်ပေါင်မှုစူးစမ်းနေတယ်။ဘာဖြစ်လို့လဲဆိုတော့ဒီမရှိတော့ဘူး။ဒါပေမဲ့တန်ကောင်းစွာအဲ့ကလေးကိုတယောက်ကမြင်ပြီးတော့ကျမတို့ရှိကိုခေါ်လာပေးတယ်။ခေါ်လာပေးတဲ့အတွက်သူတပြားမှမကုန်လိုက်ဖဲနဲ့တချို့ဖွင့်ရခဲ့ပေါ့အများကြီးအဲ့လိုပေါင်နှံပြီးတော့တချို့ဖွင့်ရတဲ့ စာပနာရေးလည်းအများကြီးရှိပါတယ
်ခုလိုမျိုးလူမှုရေးလုပ်ငန်းတွေလုပ်တဲ့နေရာမှာလေလူအင်အားကောငွေအင်အားကောလူမှအမှန်ပါပဲရှင်ဘလို့ဖြစ်ရှိနေပါလဲရှင
်ကျမတို့ကတော့ဒီနေ့တစ်ခါကျမတို့အသင်ဟာမြန်မာပြည်ကနေမြန်မာပြည်ပမှာရှိတဲ့မြန်မာလူမျိုးတွေတိုင်းရင်းသားလူမျိုးတွေအလုံးစုံတက်တက်နဲ့ပဲရက်တင်ကြရပါစလုပ်ကြရကျမတို့က fundraising တို့ဘာလို့ကျမတို့ဘာမှမလုပ်ဘူးပါဘူးမလုပ်ဘူးပဲနဲ့ကျမတို့ကအလုပ်ကိုပဲအထူးရောက်ဆုံးနဲ့ကျိုးရှိဆုံးကိုကျမတို့စူးစမ်းပြီးလုပ်တယ်လုပ်တဲ့အခါမှာလူတွေကဒီအသင်းဟာတကယ်ထိရောက်တဲ့အလုပ်ကိုလုပ်နေပါလားလို့မြင်လာတဲ့အချိန်မှာရှူလာကြပါတယ်အဲ့ဒီလူငယ်တွေပဲဒီနေ့ဖြစ်ပြီးရက်တင်နေပါတယ်
မရှိကြည့်ကြတဲ့အနေနဲ့ပေါ့နော်ဒီအခမဲ့နိုင်ကူညီမှုအသင်းကိုဆောင်ရွက်ရမှာအများဆုံးထိတွေ့ရမှာကတော့မရှိစင်းရဲသားတွေဒီနဲ့ပေါ့နော်မြန်မာနိုင်ငံမှာစင်းရဲမွေးတွေမှုပပျောက်ရေးတွေဘလို့အကြံပေးခြင်းမလဲရှင
်စင်းရဲမွေးတွေမှုပပျောက်ဖို့ကုတဲ့နေရာမှာကျွန်မအကြံပေးခြင်းတာတစ်ခုကတော့လူတွေကိုရုပ်ဝတ္ထုပစ္စည်းစင်းရဲမွေးတွေတာတစ်ခုတည်းမဟုတ်အသိဉာဏ်စင်းရဲမွေးတွေတာကိုပါကဲတင်မှဖြစ်မှာသွားနိုင်ငံမှာအသိဉာဏ်တွေပါတော်တော်လေးနှိမ့်ကြချက်ပေးလက်ယူလုပ်နေတာဟာအသိဉာဏ်ဆွဲမွေးတင်နေတာပေါ့အဲ့ဒါမလုပ်ရဘူးဆိုတကယ်မလုပ်တော့တဲ့အထူးကျမတို့လုပ်ကြရမယ်လူရဲထင်တာဒီမိုကရေစီဆိုတာလမ်းပေါ်ဆေးရုံကျန်းလို့ရမယ်ထင်တာမဟုတ်ပါဘူးတကယ်တကယ်တော့တစ်ဖက်သားရဲ့အခွင့်အရေးကိုဖေးစားတော့အဲ့ဒီချက်နဲ့ဒီကျမတို့လူတွေအားလုံးသိဉာဏ်တဲမှာဝင်သွားအောင်လုပ်ပေးရပါမယ်ပတ်စံတစ်ခုလေးနဲ့သွားလို့မရပါဘူးဒီဘက်ကြီးလည်းစုံတဲ့ရမယ်ဒီဘက်ကအသိဉာဏ်လေးလည်းအဲ့လိုတက်သွားအောင်လုပ်နိုင်မှာကျမတို့ခမရလုံးအောင်မြင်ပါပါ no more ဟုတ်ရင်တော့နေမွေးကြဆိုင်ရင်မဖြစ်နိုင်ပါဘူ
းကျေးဇူးအများကြီးတင်ပါတယ်ရှင်ခလိုစိတ်ရှိရှိနဲ့ရှင်းပြရတဲ့ You can bend but never break me cause
it only serves to make me more determined to တလလတန်းစီစဉ်တိဆက်ပေးနေတဲ့အမျိုးသမီးခန္ဓာကိုနားဆင်ရပြီးတဲ့နောက်တုတ္တဆုံးလင်အမေရိကန်တခွင်ကိုဆက်ပါမယ်ပြီးခဲ့တဲ့ဇူလိုင်နဲ့ဩဂုတ်လတွေအတွင်းမြန်မာတနိုင်ငံလုံးနီးပါးမိုးရေကြီးရေရှမ်းမှုဒဏ်တွေကိုလူတွေတိတ်နဲ့ချီးပြီးတော့ခံစားခဲ့ကြရပါတယ်ဒီရေဘေးတင်ပြည်သူတွေကိုကုညီနိုင်ရေးနဲ့ရေရှည်ပြန်လဲထူထောင်ရေးလုပ်ငန်းတွေကိုနိုင်ငံတကာအလှူရှင်တွေပြည်တွင်းအလှူရှင်တွေပရဟိတအဖွဲ့တွေနဲ့အတူအစိုးရကလည်းတစ်ချိန်တည်းဆောင်ရွက်နေစမှာပဲအမေရိကန်ရောက်မြန်မာတွေကလည်းရေဘေးတင်ပြည်သူတွေကိုအကူအညီပေးနိုင်ရေးတစ်ဖက်တစ်လမ်းကကြိုးပမ်းအားထုတ်ခဲ့ကြပုံကိုဒီတဲ့ဘက်ရဲ့တုတ္တဆုံးလေအမေရိကန်အစီအစဉ်အဖြစ်ကိုအောင်အောင်ကတင်ဆက်ပေးထားပါတယ်ရှင
်မြန်မာနိုင်ငံကရေဘေးသင့်ပြည်သူတွေကိုကူညီနိုင်ဖို့အတွက်အမေရိကန်ပြည်အောင်စုမှနေထိုင်တဲ့မြန်မာတွေဟာသူတို့နေထိုင်ရာပြည်နယ်တွေအလိုက်ရန်ကုန်ကြီးရှာဖွေတာမှာဒီနယူးယောက်ပြည်နယ်မြို့တော်မှာတော့ရန်ကုန်ကြီးရှာဖွေပွဲကိုဒီလွန်ခဲ့တဲ့လတုန်းကပြုလုပ်ခဲ့ပါတယ်သတ်မီဒီယာအဖွဲ့ကကမကထပြုလုပ်ခြင်းပါတဲ့ဒီရမုံငွေပွဲနဲ့ပတ်သက်လို့အဖွဲ့ရဲ့မန်နေဂျာကိုရဲလင်းကအခုလိုစပြီးတော့ရှင်းပြပါရစေ
။ပမာပြည်မှာလိုအပ်တဲ့ကလေးတွေအတွက်ဆိုပြီးတော့ကျွန်တော်နှစ်တိုင်းရမုံငွေရှာပွဲလုပ်တယ်။ဒီနှစ်တော့ပမာပြည်မှာလည်းဒီရေဘေးကြောင့်ဒုက္ခရောက်နေတာတွေ့ရတဲ့အခါကျတော့ကျွန်တော်တို့တားဂက်ပြောင်းပြီးတော့ဒီနှစ်ရေဘေးတွဲလို့ဟိုကိုတတ်နိုင်သလောက်ကူအောင်ဆိုပြီးတော့ဒီနှစ်ဖက်အတွင်းပေါ့နော်အချိန်တိုတိုတောင်းတောင်းတဲ့ဟိုကြိုးစားပြီးတော့ fundraising လေးတစ်ခုလုပ်ဖြစ်တယ်
ဘလို့ပုံစံမျိုးနဲ့ဒီရမုံငွေရှာဖွေပွဲလေးလုပ်ခဲ့တယ်ဆိုတဲ့အကြောင်းကိုတော့နည်းနည်းတော့ရှင်းပြပေးပါဦ
း။ဒီတိုင်းဟိုကျွန်တော်တို့ profile လေးတစ်ခုရှိတာပေါ့နော်။ကျွန်တော်တို့ရဲ့တငယ်ချင်းတွေမိတ်ဆွေတွေ supporter တွေဇီးကနေအဲ့လိုမျိုး food လေးတွေအလှခံပြီးတော့ဒီတိုင်းဟိုအလကားဟို entrance fee ကိုလုံးဝ waive လုပ်လိုက်ပြီးတော့ဟိုတက်နိုင်တဲ့လောက် donation အဝမှာထည့်ပြီးလို့ရှိရင်ထည့်ရကြရဲမြန်မာစာကြိုက်တဲ့လောက်အဝစာ buffet line နှစ်ခုနဲ့ပေါ့နော်။အဲ့လိုမျိုးဟို live ဟို stage show လေးတစ်ခုတည်းတစ်ခုနဲ့အဲ့လိုမျိုးဖြောပြေးပြီးတော့အဲ့လိုရမုံငွေရှာတာပေါ့နော
်ပြီးခဲ့တဲ့နှစ်ပတ်လောက်ကလုပ်ခဲ့တဲ့ရမုံငွေရှာဖွေပွဲကိုပရိသတ်ဟိုဘလောက်လောက်လာကြလဲခင်ဗျ
ကျွန်တော်တို့မှန်းကြည့်တော့900ဆွန်းဆွန်းလောက်လာတယ်အရင်နှစ်တည်းအရက်ဆိုရင်တော့လူနေတယ်အရင်နှစ်တည်းဆိုအဲ့လို600 900လောက်အများတန်းလာဒီနှစ်ကနှစ်ပတ်အတွင်းလုပ်လိုက်တော့တချို့လည်းခရီး summer vacation season ဆိုတော့ခရီးသွားတဲ့လူတွေပါနေလာလမတိလိုက်တဲ့လူတွေနဲ့လူနည်းနည်းလေးနဲတာပေါ့နော်ဒါပေမဲ့အတိုင်းထက်အလွန်ပါပဲလာတဲ့လူတွေကလည်းစေရနာတရာတရားချတ်ဆောင်သွားနေဟိုကိုတိုင်ပြလူတွေကိုလေကိုပြန်ချီခြင်းနဲ့စိတ်နဲ့ဆိုတော့အလှငွေအလုံးပေါင်းကျွန်တော်စိတ်တယ်ပွဲမှာကြီးပဲကျွန်တော်တို့18,000ကျော်ရတယ်အဲ့ဒီပွဲမှာတိုင်ငင်းနဲ့အခုထက်တိဆက်လက်လူနေတဲ့ဟာတွေနဲ့ဆိုရင် 32,000 ကျော်ပေါ့နော်ကျွန်တော်တို့အလုံးကောက်ခံရရှိပါတယ
်ဒီရမုံငွေတွေကိုဘယ်လိုလှူပြလဲခင်ဗျ
ပွဲမတိုင်ခင်နေ့ကလည်းကြိုပြီးတော့ကျွန်တော်တို့ဒေါ်လာ1000ကိုပမာဒီကိုလွှဲပြီးတော့ကျွန်တော်တို့အရင်လှူပလိုက်ပြီးသွားပြီးဒေါက်ကင်ဂျီဖောင်ဒေးရှင်းရဲ့ဒီတကူဆရာတော်ကြီးရဲ့ပရဟိတအဖွဲ့နဲ့ကလေးမျိုးကတွဲလက်များအဖွဲ့၃ဘွဲ့ကိုခွဲပြီးတော့ US ဒေါ်လာ1000ကျွန်တော်တို့လှမ်းလှူလိုက်တယ်အဲ့ဒါအခုပွဲပြီးတော့ကျွန်တော်တို့နောက်ထပ်အခုဒီတစ်ပတ် နှစ်ပတ်အတွင်းမှာကျွန်တော်တို့ဟိုစီစဉ်လာပြီးပါပြီ။အာဒေါခင်ဂျီဖောင်ဒေးရှင်းကိုဒေါ်လာ1000ကျွဲထပ်လှူမယ်။ကလေးမျိုးကအဲဒီပရာဟိတအဖွဲ့ဒေါ်လာများပရာဟိတအဖွဲ့ကိုနောက်ထပ်ဒေါ်လာ5000အဲ့ဒီကလေးပပလေးရရွာတွေဒုက္ခရောက်ခဲ့တဲ့ရွာတွေအားလုံးရဲ့ပြန်လဲထူထောင်ရေးအတွက်ကျွန်တော်တို့5000ထပ်လှူမယ်မှန်တာတော့
ဒီ top median အဖွဲ့အနေနဲ့ရောဒီအဖွဲ့ဝင်တွေကိုယ်တိုင်ကနေပြီးတော့ဒီရေပေးတင်နေတဲ့ပြည်သူတွေရှိတဲ့ဒေသတွေကိုကိုယ်တိုင်တွားရောက်ပြီးတော့ဟိုလှူဒန်းတာမျိုးရောရှိပါလားခင်ဗျအ
ော်ကျွန်တော်တို့ကိုယ်တိုင်ဒီအမေရိကနေတော့မသွားဘူးပေါ့နော်အရင်နှစ်တည်းကတော့သွားခဲ့ဘူးတဲ့ကျွန်တော်ကိုယ်တိုင်လည်းဗမာပြည်မှာအဲ့လိုမျိုးဟိုမိဘမဲ့ကလေးចောင်းတွေကိုတချောင်းဝင်တချောင်းထက် like ကြည့်ပြီးတော့အဲ့လိုလိုအပ်တဲ့ဟာတွေ survey လုပ်ပြီးတော့အဲ့လိုဝယ်ချမ်းပြီးတော့ကိုယ်တိုင်ဖြူခဲ့မှုတယ်တချို့နှစ်နှစ်လောက်ကျွန်တော်ကိုယ်တိုင်သွားတယ်ဒါပေမဲ့ဒီကနေသွားပြီးလှူဖို့ကြတော့အဲ့လိုအစင်သိအစင်မပြေရန်ဝေးတဲ့ခါကျတော့ကျွန်တော်ရန်ကုန်မှာအဲ့ဒီမြစ်တာမွန်ဆွန်လောင်းအသင်းဆိုတဲ့ဟာရှိတယ်ကျွန်တော်ရဲ့အတီကဒီသတ်မီဒီယံအတွက် volunteer လုပ်ပေးတဲ့အုပ်စုပေါ့နော်ကျွန်တော်တို့တာဝန်ကလာအဲ့ဒီအဖွဲ့တွေရဲ့အဲ့နော်တခြားတငယ်ချင်းမိတ်ဆွေတွေကလည်းဟိုဘက်ကနေတက်နိုင်တယ်လို့ကူညီတဲ့သူကျင်တဲ့ဟာတွေကိုသူတို့ဖြစ်အောင်လုပ်ပေးတယ်
။ Thought Media ဖွဲ့ကိုဘယ်လိုစပြီးတော့ဖွဲ့ပြီးလဲနောက်ဟိုဘယ်လိုလှူရှာမှုတွေလုပ်ဖြစ်လဲဆိုတဲ့အကြောင်းတွေကိုရောရှင်းပြပေးပါအောင်
။ဒီအဖွဲ့လေးထောင်ပြတဲ့အကြောင်းကစောစောပြောတယ်လို့ပဲ Musician 3ယောက်ကသူတို့Music နဲ့တခုခုပေါ့နော်အကျိုးပမာပြီးတော့အကျိုးပြုနိုင်မလဲဆိုတော့ကျွန်တော်ကဒီ Community တဲမှာနည်းနည်းလေးအလိုမျိုး active ဖြစ်တဲ့အခါကျတော့တို့ကကျွန်တော် propose လုပ်လာတယ်တို့အဖွဲ့လေးထောင်ပြီးတော့ပွဲလေးတွေလုပ်အောင်နဲ့ရတဲ့ပတ်စံနဲ့ပမာပြီးလှူမယ်ပေါ့နော်တက်နိုင်သလောက်ဆိုဖြစ်ချင်တော့အဲဒီကျွန်တော်တို့စဖွဲ့လက်နှစ်ပဲ2008 I believe အဲဒီမှာ Nagis ပမာဒီမှာ Nagis မုံနိုင်ကြတယ်ဆိုတော့အဲဒီနှစ်ကအဲဒီပွဲအဲဒီ Nagis မတိုင်ခင်မှာကျွန်တော်တို့ပွဲလေးတစ်ပွဲလုပ်ပြလိုက်တယ်အဲဒီရတဲ့ဒေါ်လာ9000နဲ့အဲပထမဆုံးနှစ်ပေါ့နော်ဒေါ်လာ9000နဲ့အဲ့လိုပမာပြီးအဲ့ဒီ ARV တိုင်းမှာကျွန်တော်တို့ကြောင်းလေးတစ်ကြောင်းဆောက်ပြတယ်မူလာတန်းကြောင်းလေးတစ်ကြောင်း4500နဲ့ဆောက်တယ်နောက်4500ကျတော့အဲ့ဒီရန်ကုန်ကအဲ့ဒီကိုတူကိုတာဖုံဖုံတပါထောင်လာတယ်မိဘမဲ့ကလေးကြောင်းအလုံးဖြူပလိုက်တယ်ဟိုလိုအပ်တဲ့ဟာတွေပေါ့နော
်ဟုတ်ကဲ့ဟိုနောက်ဆုံးမေးခွန်းပါခင်ဗျာအခုလို့အကူအညီတွေပေးနိုင်မှုရောနောက်ထပ်ဘာရီစီဇန်ထားလဲဆိုတာကိုရှင်းပြပေးပါခင်ဗျာ
လောလောဆယ်တော့ရေကျသွားတယ်ပါတယ်ပေါ့နော်ဒါပေမဲ့ရန်ကုန်မှာရန်ကုန်ရလုံးမဟုတ်ဘူးဗမာပြည်တစ်ခုလုံးမှာအဲ့လိုမျိုးဟိုခိသွားတဲ့ damage အရန်ကြီးတယ်နောက်နှစ်နှစ်သုံးနှစ်အတွင်းဒီစားတောက်ဆရာတွေရောလူတွေဟိုပြန်လည်ထူထောင်မှုကိစ္စတွေရောအများကြီးပေါ့နော်ဆန်နဲ့ပတ်သက်လို့ရှိရင်အများကြီးဟိုထပ်လိုသေးတယ်ကျွန်တော်တို့ရှင်းပြအောင်ကျွန်တော်တို့လူတွေပတ်စံကဘာမှမရှိဘူးတကယ်တကယ်ဟိုမှာလူရတဲ့အတိုင်းတာနဲ့ရှင်းလို့ရှိရင်ဆိုတော့တက်နိုင်တယ်လို့အားလုံးဝိုင်းပြီးတော့ကျွန်တော်တို့စီကတဆင်ဆူမတော့မဟုတ်ဟိုကိုတက်နိုင်တယ်လို့ဟိုတယောက်ဟိုတက်နိုင်တယ်လို့ဝိုင်းပြီးတော့ဝိုင်းကူကြပါလို့
ဒါကတော့ရေပေးတင်ပြည်သူတွေကိုကူညီဖို့နယူးယောက်မြို့ကလူငယ်တွေရဲ့ရမုံငွေရှာဖွေပွဲအကြောင်းကိုမေးမြန်းခဲ့တာပါအမေရိကန်နောက်လေပိုင်းဒေသမှာရှိတဲ့ Wisconsin ပြည်နယ်မှာနေထိုင်တဲ့သူတွေကတော့တိုင်တဆင်းလိုက်လံပြီးတော့အလူငွေကောက်ခံကြတယ်လို့ဆိုရတယ် Milwaukee မြို့မှာနေထိုင်တဲ့ကိုသူရင်ဝင်းကအခုလိုစပြောပါတယ်ဟော
ကျွန်တော်တို့ဒီမှာတော့ဆိုရင်အဲ့လိုမျိုးရေပေးဖြစ်လာပြီဆိုတော့ကျွန်တော်တို့ဒီဟာတော့ကိုပေါ့နော်ကျွန်တော်တို့ဟိုစားပရာဟိတဆိတ်ရှိတဲ့လူတွေသူဒီပြီးတော့ကျွန်တော်တို့ကဒီပိတ်ရက်တွေကြားတဲ့ခါကျရင်ကျွန်တော်တို့သူတို့ဖုန်းလမ်းဆက်တယ်နောက် Facebook ကနေလည်းကျွန်တော်တို့ကနေတော့ဟိုဆော်အော်တာပေါ့နော်ကျွန်တော်ဒီအစီအစဉ်လေးလုပ်ချင်တယ်ကျွန်တော်တို့ live လုပ်ချင်တယ်ပေါ့နော်အဲ့လိုဆော်အော်ပြီးတဲ့ခါကျတော့သူတို့ချီဖုန်းဆက်ပြီးတော့ကျွန်တော်ကတွားပြီးတော့ဟိုအိမ်မှာတွားလူခံတာပေါ့နော်တချို့ကလည်းကျွန်တော်တင်ထားတဲ့ Facebook မှာကြည့်ပါအဲကျွန်တော်တို့ရှင်လေးလာပြီးတော့လူခံမှာဆိုပြီးတော့အဲ့လိုမျိုးပြောလို့ကျွန်တော်ဟိုတွားပြီးတော့လူလိုက်ခံတဲ့ခါကျတော့အမ်ပထမကနဦးမှာပထမဆုံးကျတော့လူငွေပထမ $9,300ကျော်ရတယ်ဆိုမဲ့
ဟုတ်ကဲ့ဟိုအခုကျတော့ရောဒီအလူငွေတွေကကောက်တော့မဲလားကောက်ပြီးသွားပြီလား
အာကျွန်တော်တို့ဟိုကောက်ပြီးသွားပါပြီအဲ့ဒီရေပေးအတွက်ကတော့ကျွန်တော်ကောက်ပြီးပြီဟိုအဲ့ဒီပထမတစ်ဆင့်မှာ9,300ကျော်နောက်တစ်ခါနောက်ထပ်ထပ်ပြီးတော့လူသားလေးတွေရှိတယ်အဲ့ဒီဟာလေးတွေပါထပ်ပြီးတော့ပို့ပြီးတော့ကျွန်တော်ဟိုကိုဝေလူကျော်တို့ foundation ကိုဆက်သွယ်ပြီးတော့လူလန်းလိုက်ပါလား
နောက်ဒီ $5စီလာကောက်မယ်ဆိုပြီးတော့ဒီပြောထားတာလေ Facebook မှာကျွန်တော်တို့တွေ့လဲရပါတယ်ဟိုအဲ့ဒီအကြောင်းကိုနည်းနည်းတော့ပြောပြပြပြအောင
်ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီမှာအခုဒီမြန်မာပြည်မှာဒီကမြန်မာမိသားစုတွေနေတဲ့အခုလက်တလုံးမှာအဲ့လိုပေါ်သွားတဲ့ရေပေးကိစ္စတွေမှာဟိုဥပမာပေါ့နော်ရောအန်ဒီယာတခုရနောက်နောက်ကျရင်ဒီလိုမျိုးဖြစ်လာပြီဆိုတော့ရဲ့အကြောင်းဆိုကိုရရဆိုတော့အခု $5 foundation ဆိုပြီးတော့တော့စာရီလုံးလာလေးလည်းရှိပါသေးတယ်အဲ့ဒါဟာတမိသားစုကိုနော်တစ်လောက်မှာ$9ပဲထည့်ပါအဲ့တစ်လောက် $9ထည့်တဲ့ဟာကိုစုစည်းပြီးတော့ကျွန်တော်တို့အော်ဗမာတင်းစီရမယ်အခုလိုမျိုးမြန်မာအတိအကတော့မြန်မာပြည်မှာသဘာဝဘေးရန်ရေပေါ်လာပြီဆိုရင်ပထမအဦးဆုံးကျွန်တော်တို့ကချက်ချင်းကူညီပေးနိုင်မှုဆိုရင် iPhone $5 foundation ကိုစပြီးတော့ လုံးနေပါတယ်အဲ့ဒါကလည်းရေဘေးကိုကူညီနေတာရလာတဲ့ဒီအကြံပေါ့နော်ရလာတဲ့စိတ်ကူးလေးပါ
ဟုတ်ကဲ့ဟိုတက်လာကို5ဒေါ်လာစီထည့်ပြီးတော့ငွေစုမဲ့အစီအစဉ်မှာရောမိသားစုတွေဘယ်လောက်များများပါဝင်ကြလဲခင်ဗျာ
လောလောဆယ်ကျွန်တော်တို့ဟိုအစပြုတ်လိုက်တဲ့အချိန်မှာလောလောဆယ်မိသားစု50ဝန်းကျင်လောက်ရပါတယ်50ဝန်းကျင်မှာတချို့ကလည်း5ဒေါ်လာအပြင်ကိုတို့ကဟိုကျွန်တော်တို့ကတော့ခြေကနေ5ဒေါ်လာတော့အနည်းဆုံးထည့်ပြီးတဲ့ခါကျရင်ကိုကစိတ်အားထက်တိုင်ပဲပို့ထည့်လိုက်ရတယ်ဆိုတော့အော်ဆက်လာခြင်းမှာလည်းအဲ့စိတ်အားဟိုတို့အားရကြကောင်းပါလူရောက်ဟိုမိသားစု50ဝန်းကျင်လောက်ကလူတန်းထားတဲ့ငွေလောလောဆယ်5,965ဒေါ်လာတော့အစပြုရပါဘူးအဲ့ဒါကြောင့်အစလုပ်လို့
တူတာဆောင်လေအမေရိကန်တခွင်ကိုအခုလိုတောက်ကြနေညပိုင်းမှာအစ်တထုတ်လွှင့်ပြီးပြန်လဲထုတ်လွှင့်ချက်ကိုတော့အင်္ဂါနေ့မနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင်
ဘာဝဘီအန်ဒီရေချောက်တဲ့အခါမှာဘယ်လိုစီမံခန့်ခွဲရမလဲဆိုတဲ့ဤပညာရပ်တွေနဲ့ပတ်သက်ပြီးလူပေါင်းသိန်းနဲ့ချီပြီးတည်ဆုံခဲ့ရတဲ့2004ခုနှစ်အိန္ဒိယသမုဒ္ဒရာတွေကဆူနာမီတန်းခံရခြင်းမှာရောတောင်းနဲ့ချီပြီးတည်ဆုံခဲ့ရတဲ့2008ခုနှစ်တရုတ်နိုင်ငံစီချွန်းငလျင်တန်းခံရခြင်းမှာပါကုလသမဂ္ဂ UNICEF မှဒေသဆိုင်ရာအကြီးအကဲဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူဒေါက်တာဒေါ်ရင်ရွယ်ကပြောပြခဲ့ပါတယ်
ကွာ60 90ပတ်ဝန်းကျင်တုန်းကဒါဒီဥဒ္ဒဇံတွေတလောက်မပြောင်းနိုင်ခင်တုန်းကဒီတရုတ်ပြည်ကအိန္ဒိယတို့ရှင်းလိုက်လို့ရှိရင်ရေရှန်နာကဒီတမောင်များစွာတွေ့ရဆိုတာတွေ့နေမှာလीခုခေတ်ဒီဘက်ပိုင်းရလာတဲ့ဒါဒီဥဒ္ဒတွေပြောင်းလဲလာတယ်ပြင်းထန်လာတယ်ရေရှန်နာတွေပဲကိုဖြစ်လာတယ်လို့ပြောကြနေမယ်တရုတ်ပြည်မှာရောအိန္ဒိယမှာပြင်းလို့နေကြတော့တာတွေ့နေမှာအဲ့ဒီတစ်ချက်တည်းကဘာပြောလို့ရလဲဆိုတော့တိုင်းပြည်တည်းကတကယ်လုံးပတ်တယ်ဆိုလို့ရှိရင်သူ့ရဲ့ပြည်သူတွေပေါ်ပေါ်လीဆုံးဆုံးဟောမကြောက်ရအောင်လုပ်နိုင်တယ်ဆိုတာပြောခြင်းနဲ့အိန္ဒိယမှာရှိတဲ့စကားပေါ်မှာ no disaster no disaster ဆိုတာပထမ no ဟာ KNOW ဒီတဘာဝဘေးအန္တရာယ်ကိုသိရှိနားလည်ခြင်းပြီးတဘာဝဘေးအန္တရာယ်ကိုကာကွယ်လို့ရတယ်မရှိတော့တာနဲ့အတူတူပဲဆိုပြောတယ်တဘောကဒီအသိပညာကအရေးကြီးတယ်တိုင်းပြည်တကြီးမှာမြန်မာနိုင်ငံမှာအများကြီးဟိုကပညာပေးဖို့လိုပါလေကျိုးတင်ပြင်ဆင်မှုလို့ပြောရမှာပေါ့
ဟုတ်ကဲ့ပထမဆုံးကျိုးတင်ပြင်ဆင်ဖို့လိုတယ်ပြီးတဲ့အခါမှာနီးပညာပိုင်းမှာစီမံခန့်ခွဲမှုနီးပညာအရေးပါတဲ့သဘောပေါ့နော
်ဟုတ်ကဲ့တဘောကဘေးအန္တရာယ်နဲ့ပတ်သက်လို့စီမံခန့်ခွဲမှုဟာခြေကနေအောက်ကိုတုံ့ပြန်လာတဲ့အောက်ခြေပေါ်လေ grassroots လို့ခေါ်တဲ့ခြေရောအဆင့်ကနေအပေါ်ပြန်လို့တော့ကောင်းတယ်ဥပမာဒီ tsunami ဖြစ်တော့အင်ဒိုနီးရှားနဲ့ဒီလီမင်္ဂါကဆူဆူဝါခံရတယ်ဒီအိန္ဒိယနိုင်ငံရဲ့ရှေ့ဘက်တမင်နာဒူဘက်မှာရှိတဲ့ကမ်းခြေလေတော်တော်ဆူဆူဝါခံရတယ်ဒါပေမဲ့ပြန်ပြီးထူထောင်တဲ့နေရာမှာပြန်ပြီးတည်ဆောက်ထူထောင်တဲ့နေရာမှာအိန္ဒိယနိုင်ငံကတော်တော်လေးအမြန်လေးလို့ပြောရမယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီတဘာဝဘေးအန္တရာယ်မကျရောက်ခင်တည်းကသူကခြေရောအလိုက်ပေါ့တဘာဝဘေးအန္တရာယ်ကျရောက်ရင်ဘသူကဘယ်လိုလုပ်မလဲဘသူကဘယ်လိုလုပ်မလဲသူအခန်းကနေနဲ့သူအောက်ခြေမှာသူကနေကျင်ထားတယ်စီမံထားတယ်အောက်ခြေအစရစီမံရတယ်ဆိုတာပြောချင်တာအရေးကြီးဆုံးကဒီ coordination ကိုခေါ်တယ်ကြားမဲ့တယောက်ဒီညှိနှိုင်းတာပေါ့လေဥမာကျမရေးဘိုင်းဆိုင်ရဆိုလို့ကျမရေးဝင်ဆိုင်ရအရှင်နဲ့ပတ်သက်လို့အမမကသေးရင်ပတ်သက်လို့ဆိုလို့ရှိရင်တရုတ်ကဘသူကပါလိုက်တယ်ဘသူကပါလိုက်တယ်သူအခန်းကနေနဲ့သူတခါလေပေးပြီးသားဖြစ်ရမယ်စီမံမိသားဖြစ်ရမယ်နေချင်းမိသားဖြစ်ရမယ်ဥမာတရုတ်ပြည်မှာဆိုလို့ရှိရင်ကျောင်းကြီးတော်တော်များများပြိုသွားတယ်တချို့ကျောင်းကြီးကတော့နေချင်းထားတဲ့ကျောင်းကြီးရှိတယ်အက်ကွစ်ဂျင်လို့ခေါ်တဲ့ငင်းငင်းရင်ဖြစ်ရင်ဘယ်လိုလုပ်မလို့ဆိုတာနေချင်းထားတဲ့ကျောင်းကြီးရှိတယ်ကလေးကြီးရှိတယ်အဲ့ဒီကျောင်းကြီးမှာဆိုလို့ရှိရင်တို့ဘာလို့အမှန်သိတဲ့အတွက်ကြောင့်နေချင်းမှုမပြုတ်ထားတဲ့ကျောင်းကြီးနဲ့ဆိုင်တို့အသက်တွေအများကြီးကိုကျေကျေပြစ်သွားတယ
်ဆရာအကြီးကြီးတာကဒီစီမံခန့်ခွဲနိုင်မှုတွေအောက်ခြေရနေပြီးတော့ဆပြီးတော့လောက်ရမယ်ပြည်သူတွေကဒီအလုံးဝအသိရှိထားရမယ်အဲ့လိုလုပ်တဲ့အခါမှာလည်းအော်ကြိုတင်ကာကွယ်တာနဲ့ပြင်ဆင်တာရှိရမယ်စောစောတုန်းကပြောတဲ့အထက်မှာဒီပူးပေါင်းဆောင်ရွက်ရမယ်ဆိုတာလည်းပါပါတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါဦ
းပူးပေါင်းဆောင်ရွက်ရမယ်ဆိုဒီလိုလေကျွန်တော်မြန်မာတိုင်းပြည်နယ်မှာတဘာဝဘေးအန္တရာယ်ပဲဖြစ်ဖြစ်ဖြစ်တယ်ဖြစ်ဖြစ်ဘေးအန္တရာယ်တခုခုကြားရောက်ပြီးဆိုလို့ရှိရင်သူကလည်းနဲ့သူကြားမဲ့ပြောက်ပူပေါင်းဆောင်ရွက်ခြင်းမပြုဘဲနဲ့ဥမာဒီကျမကြီးကလည်းကျမကြီးပေါ့လေရ
ရှောက်တယ်လို့ခေါ်တဲ့တဲရီပါကြီးထိုးတာလေသူကလည်းနဲ့သူလိုင်းနေဖို့နေရာကြီးဆောက်တယ်ဆိုလို့ဒီတိုင်းသူကသူဆောက်သွားလို့မရဘူးကျမကြီးတော်တော်ပြောင်းနေလူတွေနဲ့ပူးပေါင်းအောင်လေဥမာခြေတွေဘယ်လိုဖြောင်းလုပ်မလဲဒုက္ခတွေစခန်းထဲမှာရှင်နေပါလေဟိုကမဖြစ်အောင်ဘယ်လိုလုပ်မလဲအဆရှိတစ်ဖြစ်ပါလို့အဲ့ဒါကြီးလုပ်ဖို့လိုတယ်နောက်တစ်ခုကလည်းခလေးတွေကြောင်းမြင်မြန်ပြန်ဖွင့်ဖို့ကအဆပါလို့အဲ့ဒါပူးပေါင်းဆောင်ရရမယ်လို့အဲ့ဒါပြောခြင်းတော့ဟို sector လို့ခေါ်တဲ့ဒီခဏတစ်ခုလေလုပ်နေလို့မဖြစ်ဘူးအဲ့ဒါဘာလို့ဆိုဒီအောက်ခြေမှာတော့အလုံးဆက်ဆက်နေတယ်လေဥမာမှာဒီအာဖရိကမှာလုပ်ခဲ့တော့တချို့ဒုက္ခသည်စခန်းတွေကိုစီမံကိန်းတွေအထက်ကနေကြဆွဲတော့တချို့ဒုက္ခသည်စခန်းတွေမှာမင်းကြီးတွေလုံလုံမှုမရှိဘူးအင်္ဂါသွားတာကမတင်းကျင်ခံရတာလည်းဘာလို့ဖြစ်တယ်လေဆိုတော့ဒီပုံစံရေးဆွဲတာကအဲ့ဒါငွေငွေကြီးနေနိုင်နိုင်နဲ့လုပ်ရမယ်လို့ပြောချက်ပါ
ဟုတ်ကဲ့ဒီဘေးအန်ဒီရကျသွားတဲ့နေရာမှာပြန်လဲထူထောင်တဲ့နေရာမှာရောဘာတွေလုပ်ဖို့လိုပါလဲ
လေရနဲ့ကြောက်ရောက်တဲ့အခါကြတော့ဒါနိုင်ငံတိုင်းနဲ့ကြောက်ရရောက်ချင်းတကယ်ကိုအရေးပေါ်အခြေအနေပေါ့ဒီအင်္ဂလိပ်လိုတော့ acute crisis လို့ခေါ်တာပေါ့ဒါတိုင်းပြည်တိုင်းလိုလိုပဲအဲ့ဒီသဘာဝဘေးအန္တရာယ်အရေးပေါ်အခြေအနေဖြစ်နေတဲ့အခါတော့ဒီစစ်တပ်ကဝင်ရတယ်အဲ့ဒါဘာကြောင့်လဲဆိုဥမာမြေကြီးတွေရွှေတဲ့ဆက်ကြီးတွေဒီတကယ်ကိုကယ်ဆယ်ရေးတွေပါဒီကဒီကြက်ကပဲအင်အားရှိတယ်လေအစားအသောက်ဝေးတာအစားပြည်ပြည်မှာဆိုလို့ရှိရင်ကောင်းငင်ပေါ်ကဒီဆက်ချွန်ငင်ရင်မှာဆိုရင်ကောင်းငင်ပေါ်လေးချီနေချရတယ်အစားအသောက်ဒီချာနေငွေလုံးမရဘူးများတော့အဖြစ်ဟိုမြင်းရဲ့တမင်းအတွင်းပေါ့လေကဲပဲရေးနေပေါ့လေတခြားလူတွေဝင်လာလို့ရတယ်သူစံနှုန်းနေသူရှိတယ်ပြန်လဲတီထောက်မယ်ဆိုလို့ရှိရင်နဲ့ get back better အဲ့ဒါဘာလဲဆိုတော့မကူအတိုင်းပြန်လဲတီထောက်တာချက်ဒါပါဝဘေးအနေနဲ့ကြားရောက်ခဲ့တဲ့အတွက်ကြောင့်ကို့မှာသင်္ကန်းစာတချို့ရှိဘူး။ဥမာချင်းပြည်နယ်မှာမြေပြိုတာလဲ၊မြေကြီးမှာရေပလုံစီးလဲ၊မြေစီးဖို့ရေထွက်ပေါက်တွေရှိရလား။ဟိုမြေတဲကိုသိစိတ်ဝင်မြေကပြိုကျတတ်တယ်လေ။ဆိုအဆရှိသဖြင့်ပေါ့။ပိုးပြီးကောင်းကောင်းဖြစ်အောင်ဆောက်ပါဒီအရင်ကဒီသင်္ကန်းစာတွေကိုကြည့်ပြီးပေါ့။အဲ့တော့ပြန်လဲထူထောင်တဲ့အခါမှာနိုင်ငံတကာအကူအညီတွေရပ်တတ်တာအကူအညီနေမှာမယ်။ဒါမျိုးတွေကြတော့ဒီပေးထားတဲ့အကူအညီတွေကိုဒီရက်ကလူတွေဒီကျေသေးလို့တဲ့အဖွဲ့တွေနိုင်ငံတော်အစိုးရတွေပေါ့လေဘယ်လိုတုံးလဲလဲဆိုတာပြည်နေနာမှုအပြည့်ရှိဖို့လိုတယ်ဒီအခုညီကြောင့်ဘယ်လိုဖြစ်လဲဘာတွေတိုးတက်တယ်လဲဆိုတော့ရလက်ဒီပြည်နဲ့စင်းစည်းအားနဲ့အပြင်ခံစားရင်းတစ်ခုလုံးဟာပူပေါင်းတဲ့စနစ်တစ်ခုလိုအပ်ပါသေးဆိုတာပြောချင်ပါတယ
်ဒေါက်တာဒေါ်ရင်ရင်နွယ်ရဲ့ပြောကြားခြင်းနဲ့ပဲဒီတစ်ပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညနဲ့စနေမနေ့ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင် VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်ကဏ္ဍတွေကို internet ဆက်မျက်နှာ bamis.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်အခုကြာနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးပါမယ်ရှင်
အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ဟာဒီကနေ့နေပြည်တော်မှာမြန်မာတာဝန်ရှိသူတို့နဲ့တွေ့ဆုံပြီးမြန်မာရွေးကောက်ပွဲနဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့ကြပါတယ်။မြန်မာရွေးကောက်ပွဲဟာပြည်သူလူထုရဲ့ဆန္ဒနဲ့အညီထွက်လာတဲ့ရလဒ်ဖြစ်မှသာမြန်မာအစိုးရအနေနဲ့ပြုပြင်ပြောင်းလဲမှုကိုတကယ်လုပ်နေတယ်ဆိုတာကိုနိုင်ငံတကာအနေနဲ့လက်ခံနိုင်မှာဖြစ်တယ်လို့အရှင်းအာရှနဲ့ Pacific ရေးရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ကမြန်မာအာဏာပိုင်နှုန်းနဲ့တွေ့ဆုံစဉ်မှာပြောဆိုခဲ့ပါတယ်။ Mr. ရက်ဆယ်ဟာပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကိုကိုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးအစိုးရငြိမ်းချမ်းရေးဖော်ဆောင်မှုအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းတို့နဲ့တီးခြားစီတွေ့ဆုံခဲ့ပါတယ်။ပြည်ထောင်စုဝန်ကြီးဦးအောင်မင်းနဲ့တွေ့ဆုံစဉ်မှာတော့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအမေရိကန်အစိုးရကထောက်ခံအားပေးနေတဲ့အကြောင်းပြောဆိုခဲ့ပါတယ်။မြန်မာအာဏာပိုင်နှုန်းနဲ့တွေ့ဆုံမှုအပြီးနေပြည်တော်ကအပြန်ရန်ကုန်မြို့မှာတော့ဒီညနေပိုင်းမှာပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။မနေ့ဖြန်မှာတော့အရက်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့တွေ့ဆုံဖို့ရှိပါတယ်ရှင်။ခလုံးကွင်ရရွေအတွက်ဥရောပနယ်စပ်တွေထံကိုအလုံးအချင်းနဲ့ဝင်ရောက်လာကြတဲ့ရွှေပြောင်အခြေချသူတွေအရေးဖြစ်လျှော့ပေးနိုင်ဖို့ဥရောပသမဂ္ဂအနေနဲ့ဒုက္ခသည်နှစ်သိန်းကျော်တို့ကိုလူစုလူဝေးလိုက်နေရာချထားပေးရေးအစီအစဉ်တစ်ခုအနေနဲ့လက်ခံဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကတောင်းဆိုလိုက်ပါတယ်ရှင်
နိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်သင်္ကီထိုက်ကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကရှားဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Audrius Bridges ဖြစ်ပါတယ်။ VOA American အတန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းတူမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.